Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ30ရက်တနင်္ဂနွေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line 24 25 32 50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါမြောက်ကိုရီးယားဘက်ကတိုက်ချင်းပြစ်ဒုံးကျည်ဆန့်သက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဘုံးကျဲလေယာဉ်တွေကိုရီးယားကျွန်းဆက်ပေါ်ပြန်တန်းခဲ့ပါတယ်လေယာဉ်တစ်စင်းကိုဖောက်ခွဲပြစ်မဲ့အကြမ်းဖက်ဝါရာဆွဲလျှို့ဝှက်ကြမ်းစီမှုကိုဖော်ထုတ်နိုင်ခဲ့တယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောဆိုပါတယ်ယာသည်တုတ်ကွေးကူးဆက်မဲ့အရေးကာကွယ်တဲ့အနေနဲ့ရိုးရာတောင်ပြုံးနှစ်ပွဲကိုပိတ်ဖို့ညွှန်ကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်တင်းတွေပြင်းနာဆင်ကြမဲ့တင်းလော်ရီထဲမှာတော့ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာ TNT ရန်ထုတ်တွေဖမ်းဆီးရမိခဲ့တာနဲ့ပတ်သက်လို့
ဒီကတော့ဘူးဖမ်းဆီးရမိရယ်ဖမ်းဆီးရမိတော့အမှတို့ရိုးရတဲ့ခါမှာကျွန်တော်ပေါက်ခွဲတယ်နဲ့ဒီရန်နေကိုရိုးနေတာဖမ်းဆီးရမိ
မြဝတီမြို့မှာရဲစခန်းကစခန်းမူတူရဲမူကြီးကိုကိုနိုင်ပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှကြားကြရပါမယ်ဒီအကြောင်းနဲ့အတူမြမရဲဆန်ရတွေ့ဆုံမြန်မြန်ကန်အစည်းအဝေးကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်မြောက်ကိုရီးယားဘက်ကအခုနောက်ဆုံးဒုံးကျည်ဆန်းသက်မှုဟာဆိုရင်အမေရိကန်ပြည်ထောင်စုဘက်ကနောက်ထပ်တန်းခတ်ပိတ်ဆို့မှုသစ်တွေကိုရည်ရွယ်ပြီးပြင်းထန်တဲ့သတိပေးချက်ဖြစ်တယ်လို့မြောက်ကိုရီးယားကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။လက်နက်ချင်းကျင်သူတို့အဆိုအရတော့မြောက်ကိုရီးယားဘက်ကအခုနောက်ဆုံးဆန့်သက်တဲ့ဒုံးကျည်ကအမေရိကန်ပြည်ထောင်စုထိရောက်ရှိနိုင်တယ်လို့ပြောဆိုထားတာပါ။အထူးကြံကွန်မြူနစ်နိုင်ငံကိုအထိနာစီရေးအမေရိကန်ဘက်ကမဖြစ်နိုင်တာတွေကိုစိတ်ကူးရင်လှုံ့ဆော်နေတာတွေကနေနိုးထသင့်ပြီလို့လဲမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်အမေရိကန်လေတပ်ရဲ့ B1B ဘုံးကျဲလေယာဉ်တွေကိုရီးယားကျွန်းဆယ်ဘော်ကနေပြန်တန်းခဲ့ပြီးတဲ့နောက်နိုင်ယီပိုင်းအချာမှာပဲမြောက်ကိုရီးယားအစိုးရကအခုလိုကြေညာချက်ထုတ်တာပါမနေ့စနေနေ့ကအမေရိကန်လေတပ်ရဲ့ B1B ဘုံးကျဲလေယာဉ်နှစ်ဆင့်ဟာတောင်ကိုရီးယားနဲ့ဂျပန်တိုက်လေယာဉ်တွေခြံရံပြန်တန်းခဲ့ပြီးဒီပြန်တန်းခဲ့တဲ့လုပ်ငန်းစဉ်ဟာဆိုရင်မြောက်ကိုရီးယားဘက်ကဇူလိုင်လ3ရက်နေ့နဲ့ဇူလိုင်လ28ရက်နေ့ကတိုက်ချင်းပြစ်ဒုံးကျည်တွေဆန့်သက်ခဲ့မှုကိုဓာတ်ရိုက်တုံ့ပြန်တာဖြစ်တယ်လို့အမေရိကန်စစ်တပ်ပစိဖိတ်ဒေသကိုယ်ကဲရေးဌာနကပြောပါတယ်။တပ်ဖွဲ့တွေရဲ့စင်နာရီကြာပူးတွဲပြန်တန်းမှုမစ်ရှင်ကိုတော့အမေရိကန်ပြည်ထောင်စုဂွမ်းကအန်ဒါဆန်လေတပ်အခြေစိုက်စခန်းကနေစတင်ခဲ့တာပါ။ဂျပန်နိုင်ငံရဲ့ဝေဟင်ပိုက်နက်ထက်အရောက်မှာတော့အမေရိကန်လေတပ်ဘုံးကျဲလေယာဉ်တွေကိုဂျပန် F2 တိုက်လေယာဉ်နှစ်ဆင်းကပူးပေါင်းခဲ့ပါတယ်။အဲ့ဒီနောက်မှာတော့အမေရိကန်ဘုံးကျဲလေယာဉ်တွေကိုရီးယားကျွန်းဆယ်ပေါ်ကိုပြန်တန်းခဲ့ပြီးတောင်ကိုရီးယားတိုက်လေယာဉ်၄စင်းထပ်ပြီးပူးပေါင်းပြန်တန်းခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားအိုဆန်လေတပ်အခြေစိုက်စခန်းပေါ်ကနေအမေရိကန်ဘုံးကျဲလေယာဉ်တွေခနှိမ့်နှိမ့်ဖြတ်ပြန်တန်းခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ပြည်ထောင်စုဂွမ်းကိုပြန်လည်ဆက်ရောက်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ပဲထိန်တပ်ဒုံးကျည်တွေနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုရပ်သွားအောင်တရုတ်ဘက်ကမလုပ်ဘူးဆိုပြီးတော့လည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့မှာဝေဖန်ပြစ်တင်ပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းကိုကြားရောက်ခဲ့တဲ့ပြီးခဲ့တဲ့တောက်ချာနေ့ကမြောက်ကိုရီးယားရဲ့တိုက်ချင်းပြစ်ပဲထိန်တပ်ဒုံးကျည်ဆန့်သက်မှုနောက်မနေ့စနေနေ့ညနေခင်းမှာအမေရိကန်သမ္မတကတရုတ်ကိုပြစ်တင်ပြောဆိုတာဖြစ်ပါတယ်။တရုတ်ဟာဒီပြဿနာကိုအလွယ်လေးဖြေရှင်းနိုင်တယ်လို့သမ္မတထရန့်ကပြောတာပါ။မြောက်ကိုရီးယားရဲ့တိုက်ချင်းပြစ်ဒုံးကျည်ဆန့်သက်ခဲ့မှုအပေါ်တရုတ်ဘက်ကလည်းပြစ်တင်ဝေဖန်ထားပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံမှာသမ္မတမဒူရိုစီစဉ်ပြီးတော့ငြင်းပွားစရာဖြစ်နေတဲ့ရွေးကောက်ပွဲအတွက်မဲယုံတွေကိုစတင်ဖွင့်လိုက်ပြီးတော့မဲဆန္ဒရှင်တွေဟာနိုင်ငံရဲ့ဖွဲ့စည်းပုံကိုအသက်ပြန်လည်ရေးဆွဲမဲ့တိုင်းပြည်ပြည်ပြည်လွတ်တော်အတွက်မဲပေးနေကြပြီဖြစ်ပါတယ်။အဲဒီတိုင်းပြည်ပြည်ပြည်လွတ်တော်မှာတော့အဖွဲ့ဝင်945ရောက်ပါဝင်มาဖြစ်ပါတယ်ဝေဖန်သူတွေကတော့မာဒူရိုကိုထောက်ခံသူတွေပဲဒီရွေးကောက်ပွဲမှာဝင်ပြန်ကြတာဖြစ်ပြီးသမ္မတမာဒူရိုရာထူးမှာအကန့်အသတ်မရှိနေသွားနိုင်အောင်ဖွဲ့စည်းပုံကိုပြန်သွားနိုင်မှာဖြစ်တယ်လို့ပြောပါတယ်အတိုက်ခံတွေကတော့ဒီရွေးကောက်ပွဲကိုသပိတ်မောက်ဖို့တိုက်တွန်းထားပါတယ်ဒါကြောင့်သမ္မတကိုထောက်ခံသူတွေပဲဒီရွေးကောက်ပွဲမှာမဲပေးကြမှာလည်းဖြစ်ပါတယ်အတိုက်ခံတွေကဒီရွေးကောက်ပွဲဟာမတမာတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောလိုက်ပြီးတော့ကန့်ကွက်ဆန္ဒပြဖို့လည်းပြောထားပါတယ်အခုသတင်းပတ်အစောပိုင်းကဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပြီးသမ္မတမဒူရိုကလာမယ့်အင်ကာနေထီလူလူဆန္ဒပြပွဲတွေမလုပ်ရဘူးလို့တားမြစ်လိုက်ပြီးတဲ့နောက်တောက်ကြတဲ့စနေနေ့မှာတော့အခြေအနေတွေကတင်းမာမှုရှိပေမဲ့ငြိမ်သက်နေခဲ့ပါတယ်။ဆန္ဒမပြရအမိန့်ကိုမလိုက်နာတဲ့သူတွေအနေနဲ့ထောင်နဲ့ဆယ်နဲ့အထိကြောက်ခံရနိုင်ပွဲရှိတယ်လို့သမ္မတမဒူရိုကပြောထားပါတယ်။ဒါပေမဲ့အတိုက်ခံခေါင်းဆောင်တွေကတော့ဒီကနေ့တနင်္ဂနွေနေ့မှာဒီအမိန့်ကိုဖီဆန်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြဖို့ ထောက်ခံသူတွေကိုပြောကြားထားပါတယ်ခင်ဗျာ
။လေရင်ဒစင်းကိုဖောက်ခွဲပစ်ဖို့အကြံဖက်ဝါရာဆွဲလျှို့ဝှက်ချမ်းစီမှုတစ်ခုကိုဩစတြေးလျရဲတွေဖော်ထုတ်နိုင်ခဲ့တယ်လို့ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။လက်ဖြစ်ဖောက်ခွဲရေးပစ္စည်းကိုသုံးပြီးလေရင်ဒစင်းကိုဖောက်ခွဲမဲ့အစီအစဉ်နဲ့ပတ်သက်တဲ့အချက်လက်တွေရှိထားတယ်လို့စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။နနကန်ရဲတွေနဲ့ဩစတြေးလျပြည်တွင်ထောက်လန့်ရေးအဖွဲ့ဝင်တွေမနေ့စနေနေ့ကစစ်တနီမျိုးတွင်စီးနှင်းရှာဖွေမှုမှာတော့လူ၄ဦးကိုဖမ်းဆီးထားပါတယ်။အမျိုးသမီးတဦးကတော့ဖမ်းဆီးခံရသူတွေထဲမှာပါတဲ့တားဖြစ်သူနဲ့ခင်ပွန်းဖြစ်သူတို့ဟာအစွန်းရောက်မှုတွေနဲ့မပတ်သက်ဘူးလို့ညှင်းဆန်ပြောဆိုပါတယ်။အခုစီးနှင်းမှုတွေကအစ္စလာမ်အစွန်းရောက်ဂျန်စီမှုတစ်ခုနဲ့ဆက်ဆက်နိုင်ခြေရှိတယ်လို့အကြီးတန်းရဲရာရှိတွေကပြောဆိုပေးမဲ့အချိန်နဲ့ရဲ့ဒေတာတို့နဲ့ပတ်သက်လို့တော့အသေးစိတ်ထုတ်ဖော်ပြောဆိုတာမရှိပါဘူး။ဝင်ရောက်စီးနှင်းဖို့အတွက်အစည်းအဝေးမရှိခဲ့ပေမဲ့လို့လဲရဲဘက်ကသတင်းပေးချက်ရရှိပြီးနောက်မှာခက်မြန်မြန်တုံ့ပြန်ဆောင်ရွက်တာဖြစ်ပါတယ်။အကွက်ကြကြလျှို့ဝှက်ကြံစီမှုတစ်ခုကိုအာဏာပိုင်တွေဖော်ထုတ်ရရှိလိုက်တဲ့အနေအထားမျိုးဖြစ်ပါတယ်လို့ဩစတြေးလျဝန်ကြီးချုပ်မာကွန်ထမ်ဘူးလ်ကပြောပါတယ်။စီဒနီလေးစိတ်ကိုတော့လုံခြုံရေးတွန့်မြင့်ထားပြီးနိုင်ငံတွင်းနေရာတချို့ကိုလည်းလုံခြုံရေးတိုးထားပါတယ်။လင်းဇီခီးတဲ့တွေစိတ်အေးအေးထားပြီးစိတ်ချယုံကြည်မှုအပြည့်နဲ့သွားလာကြဖို့ဝန်ကြီးချုပ်ကတိုက်တွန်းပါတယ်။ဩစတြေးလျနိုင်ငံရဲ့အကြမ်းဖက်ဝါရာဆဲတိုက်ခိုက်မှုဖြစ်လာနိုင်ခြေရှိတဲ့ဆိုတဲ့အဆင့်သတ်မှတ်ချက်နဲ့သတိပေးထားပါတယ်။တဦးချင်းဖြစ်စေအစုအဖွဲ့လိုက်ဖြစ်စေအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့စီစဉ်တာတိုက်ခိုက်လာနိုင်တဲ့အခြေအနေတွေရှိတယ်လို့လုံခြုံရေးအဖွဲ့အစည်းတွေဘက်ကခန့်မှန်းထားပါတယ်ရှင်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာဒီကနေ့တနင်္ဂနွေနေ့မှာပြင်းထန်တဲ့ကားဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံး10ဦးသေဆုံးပြီးတော့15ဦးထဏ်ရာသွားတဲ့အကြောင်းလုံခြုံရေးတရင်အရင်မြစ်တွေနဲ့မျက်မြင်တွေ့သူတွေကပြောပါတယ်မိုဂါဒီရှုမြို့ကလူသွားလူလာများတဲ့မကာအာမူခါရမာလမ်းမှာပောက်ကွဲခဲ့တာဖြစ်တယ်လို့ဆိုမာလီအာဏာပိုင်တွေကပြောပါတယ်ဒီတိုက်ခိုက်မှုဘာကြောင့်လုပ်တယ်ဘာကိုပြစ်မှတ်ထားလဲဆိုတာကတော့မသိရသေးပါဘူးဆိုမာလီနိုင်ငံမိုဂါဒီရှုမြို့မှာအယ်ဆာဘတ်သဘုံအဖွဲ့တွေကအခုလိုလူတွေတေလောက်တဲ့ဒီတိုက်ခိုက်မှုတွေကိုမကြာခဏဆိုသလိုလုပ်လို့ရှိပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။မြန်မာနိုင်ငံမှာယာသီတုတ်ကွေး H1N1 ဖြစ်ပွားသူ52ဦးအတည်ပြုထားပြီး10ဦးသေဆုံးခဲ့ရပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ပါတယ်။တန်တရာယာသီတုတ်ကွေးနဲ့ဆေးရုံတဲကုသသူပေါင်းက182ဦးရှိခဲ့ပြီးဒီထဲက52ဦးကိုယာသီတုတ်ကွေးဖြစ်ပွားသူအဖြစ်အတည်ပြုတာဖြစ်ပါတယ်။ယာသီတုတ်ကွေးပြန့်နှံ့ဖြစ်ပွားမှုကိုကြိုတင်ကာကွယ်ရေးစီစဉ်တဲ့အနေနဲ့မန္တလေးတိုင်းမေဒရာမြို့မှာနှစ်စဉ်ကျင်းပတဲ့ရိုးရာတောင်ပြုံးနှစ်ပွဲကိုပိတ်ဖို့ဒီကနေ့မန္တလေးတိုင်းဝန်ကြီးချုပ်ကညွှန်ကြားချက်ထုတ်ပါတယ်။စတင်ကျင်းပနေပြီဖြစ်တဲ့ရိုးရာတောင်ပြုံးနှစ်ပွဲမှာအနည်းငယ်ရက်ရက်ကလူပေါင်း 2,000 လောက်ရှိနေပြီဖြစ်ပြီးဒီလူတွေကိုလည်းတုတ်ကွေးကင်းရှင်းချောင်းစစ်ဆေးပြီးမှအိမ်ပြန်ခွင့်ပြုမှဖြစ်တယ်လို့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကသတင်းထောက်တီကိုပြောပါတယ်။ရာသီတုတ်ကွေးထိန်းချုပ်နိုင်တဲ့အချိန်ထိတောင်ပြုံးပွဲကိုပိတ်မှဖြစ်ပြီးနောက်ပိုင်းမှာကျင်းပဖို့ရှိတဲ့ယဒနာကူနှစ်ပွဲကိုလည်းအခြေအနေစောင့်ကြည့်သွားမယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ရာသီတုတ်ကွေးကအရေးပေါ်အဆင့်မဟုတ်သေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ဌာနကိုယ်စားလှယ်က VOA မြန်မာပိုင်းကိုပြောဆိုထားပါတယ်။WHO အနေနဲ့အခြေအနေကိုအဆက်မပြတ်အကဲခတ်စောင့်ကြည့်နေပြီးပြည်သူတွေအစိုးရမလွန်ကြဖို့ကိုလည်း WHO ရဲ့မြန်မာဆိုင်ရာကိုယ်စားလှယ်ကတိုက်တွန်းထားပါတယ်လက်ကိုစက်ပြန်တဲ့တေးချာဆေးကြောကြဖို့ကိုလည်းသူကတိုက်တွန်းပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနဘက်ကတော့ယာသီတုတ်ကွေးဖြစ်တယ်လို့တန်တရားရှိရင်နီးစပ်ရာကျန်းမာရေးဌာနကိုအမြန်ဆုံးပြသကြဖို့တိုက်တွန်းနှိုးဆော်ထားပါတယ်ရှင်
ပြည်နိုင်ငံရဲ့စီမံဥပဒေနဲ့အညီ VPN လို့ခေါ်တဲ့တိကျလုံခြုံရေးအစီအမံတွေကိုခွင့်ပြုပေးထားတဲ့ Internet Wi-Fi Hotspot လို့တဲ့ Computer Software Application တွေကိုပြည်နိုင်ငံရဲ့ App Store တွေကနေဖယ်ရှားလိုက်တယ်လို့ Apple Company ကြီးကအတည်ပြုလိုက်ပါတယ်။ဒါဟာ Internet Sensor ဖြတ်တောက်မှုကိုအလျော့ပေးလိုက်တာဖြစ်တယ်ဆိုပြီးတော့ဝေဖန်သူတွေကတော့ပြောကြပါတယ်။ Internet Wi-Fi Hotspot လို့တဲ့ Computer Software ကိုပေးတဲ့သူအတော်များများကသူတို့ရဲ့ Software Application တွေပြည်နိုင်ငံရဲ့ App Store တွေကနေဖယ်ရှားခံလိုက်ပြီးတဲ့နောက်ဒီလိုလှုပ်ဆောင်လိုက်တာနဲ့ပတ်သက်ပြီးတော့ Apple Company ကြီးက NPR Radio သတင်းဌာနကိုစနေနေ့ကအီးမေးလ်ကတစ်ဆင့်အတည်ပြုပြောကြားခဲ့တာဖြစ်ပါတယ်။ တရုတ်နိုင်ငံပြင်ပမှာလုပ်တဲ့ကွန်ပျူတာဆော့ဖ်ဝဲတွေဟာတရုတ်နိုင်ငံကအင်တာနက်မှာအစိုးရကတားမြစ်ထားတဲ့အရာတွေကိုတခါတရံမှာကျော်ပြီးတော့ကြည့်ဖို့အတွက်အသုံးပြုနိုင်တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ Firewall လို့ခေါ်တဲ့လုံခြုံရေးစနစ်ဟာကမ္ဘာပေါ်မှာအစ်မြင့်ဆုံးစင်ဆာဖြတ်တောက်မှုစနစ်တွေကတခုဖြစ်တယ်လို့ဝေဖန်သူတွေကပြောကြပါတယ်ခင်ဗျာ။
တူရကီသတင်းသမား9ဦးတို့6လကြာထောင်ချခံရပြီးနောက်ပြန်လွတ်လာခဲ့ပေမဲ့လုံဖို့ကိုင်းဘက်4ဦးတို့ကိုအကြမ်းဖက်ဝါဒီဆွဲအဖွဲ့တွေနဲ့ထောက်ပံ့မှုဆိုင်ရာဆွဲချက်နဲ့ဆက်လက်ဖမ်းဆီးခံရတဲ့အပေါ်ဝန်ထဲရာချောင်းပြောဆိုချပါတယ်။တူရကီရဲ့အထိုက်အခံသတင်းစာကဝန်ထမ်းတွေအစ္စတန်ဘူးမြို့ပြင်ကဆီလီရီထောင်ကနေမနေ့စနေနေ့ကလွတ်လာတာပါ။အမှုကတော့ဆက်လက်ရင်ဆိုင်နေရဆဲဖြစ်ပြီးလာမယ့်စက်တင်ဘာလ17ရက်နေ့မှာနောက်ထပ်ရုံးချင်းရှိပါတယ်။အပြစ်ရှိတယ်လို့ဆုံးဖြတ်ခံရရင်တော့ထောင်နှံ43နှစ်ထိကြာခံရနိုင်တာလည်းဖြစ်ပါတယ်တူရကီအစိုးရကအကြမ်းဖက်ဝါဒဆဲအဖွဲ့အစည်းတွေဖြစ်တတ်မှတ်ထားတဲ့ PKK ကတ်အလို့သမားပါတီလက်ဝဲစွန်းဝါဒီလူဒုလူမြောက်ရေးတော်လှန်ရေးပါတီနောက်ပြီးခဲ့တဲ့နှစ်အာဏာသိမ်းကြံစီမှုကိုစီစဉ်သူတွေလို့ဆွဆွဲခံထားတဲ့အမေရိကန်မှနေထိုင်သူဘာသာရေးဆရာဖတ်တူလန်ဂူလန်ရဲ့နောက်လိုက်တွေကိုထောက်ခံရေးသားဖော်ပြတယ်ဆိုပြီးတော့ဒီသတင်းထောက်တွေကိုစွဲချက်တင်တာဖြစ်ပါတယ်
ဂျမနီနိုင်ငံတောင်ပိုင်းမှာအသက်34နှစ်အရွယ်အမျိုးသားတစ်ဦးကညာကလပ်တစ်ခုကိုတနင်္ဂနွေနေ့အစောပိုင်းကတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်တယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရသွားပါတယ်။ဒီလူဟာညာကလပ်ကပြန်ထွက်လာတဲ့အချိန်မှာရဲတပ်ဖွဲ့နဲ့အပြန်အလှန်ပြစ်ခတ်ခဲ့ပြီးဒဏ်ရာပြင်းထန်စွာရခဲ့ပြီးတဲ့နောက်ပိုင်းမှာအဲ့ဒီဒဏ်ရာနဲ့ဆေးဥမှာသေဆုံးသွားတယ်လို့ Constant မြို့ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်။ဒီတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်တဦးလည်းဒဏ်ရာရသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒဆွဲကင်တိုက်ခိုက်မှုတော့မဟုတ်ဘူးလို့ဂျာမနီရဲတပ်ဖွဲ့ပြောခွင့်ရကဂျမန်ရုပ်သံတိုင်းကိုပြောကြားခဲ့ပါတယ်။ဒီလူဟာအီရတ်နယ်ပေါ်တယောက်ဖြစ်ပြီးသူကတော့ခိုးလုံငွေလျှောက်ထားသူမဟုတ်ဘူးလို့လည်းပြောပါတယ်။ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာခိုးလုံငွေလျှောက်တာညင်းပယ်ခံလိုက်ရသူတဦးကတိုက်ခိုက်ခဲ့တာကြောင့်လူတယောက်သေဆုံးပြီး6ယောက်ဒဏ်ရာရသွားပြီးတဲ့၂ရက်အကြာမှာအခုလိုဒီတိုက်ခိုက်မှုထပ်ဖြစ်ခဲ့တာပါဟမ်ဘတ်မြို့မှာတိုက်ခိုက်တဲ့သူဟာစိတ်ပိုင်းဆိုင်ရာတည်ငြိမ်မှုမရှိဘူးလို့လုံခြုံရေးတပ်ဖွဲ့တွေကတည်ထားတဲ့အစ္စလာမ်အစွန်းရောက်ဖြစ်တယ်လို့ဂျမနီအာနာပိုင်တွေကပြောပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းဒေသတွင်ဇူလိုင်လ17ရက်နေ့လေဆောင်တိုက်ခိုက်မှုအတွင်းအစ္စလာမ်ရဲ့အစွန်းရောက်အကြမ်းဖက်ဝါဒီအဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်တို့အပါအဝင် IS အဖွဲ့ရဲ့အကြီးတန်းခေါင်းဆောင်လေးဦးသေဆုံးတဲ့အကြောင်းအမေရိကန်စစ်တပ်တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်မောင်းတူမဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကပါကစ္စတန်နဲ့ဆက်အာဖဂန်ဘက်ခြမ်းကူနာပြည်နယ်တဲက IS ဌာနချုပ်ကိုထိမှန်ခဲ့တာမှာခေါင်းဆောင်အဘူဆာယက်သေဆုံးတာလို့အမေရိကန်တာဝန်ရှိသူတွေကပြောဆိုတာဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်အခုတော့ဒီသတင်းဆောင်ပါတဲ့အပတ်စဉ်ကဏ္ဍကိုတင်ပြပေးသွားပါမယ်တာစီမျိုးကဖန်စီရမိခဲ့တဲ့လက်နက်အမှုတွေနဲ့ဆက်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မျိုးဖြစ်တဲ့မြဝတီမျိုးမှာလည်းပောက်ကွဲစေနိုင်တဲ့ TNT ရန်တို့တော်များများကိုဒီရက်ပိုင်းအတွင်းဖန်စီရမိခဲ့ပါတယ်ဒီကိစ္စနဲ့ဆက်ဆက်ပြီးတော့လည်းလူ6ဦးကိုဖန်စီခဲ့ပါတယ်မကြသေးခင်ကတာစီမျိုးမှာဖန်စီမိခဲ့တဲ့လက်နက်တွေနဲ့ဖမ်းမိသူတွေရဲ့ထွက်ဆိုချက်အရနောက်ဆက်တွဲဖမ်းမိတာလို့ဆိုပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်တာစီမျိုးမှာတနက်22လက်ကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်မှာတော့သူတို့နဲ့ဆက်ဆက်ပြီးဂွင်းဆက်တရခန်းတွေကိုဖော်ထုတ်ဖမ်းဆီးခဲ့ရမှာထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာဒီရက်ပိုင်းအတွင်းပောက်ကွဲစေတဲ့ TND ရန်တုတ်အတော်များများကိုဖမ်းဆီးမိခဲ့ကြောင်းမြဝတီမြို့မှာရဲစခန်းကစခန်းမှူးဒူရဲမှူးကြီးကိုကိုနိုင်ကပြောပါဗျာ။ဟုတ
်ကဲ့ဗျာ။အခုကတော့ဒီကားတော့6ဦးပေါ့ဗျာနော်။ဒီက6ဦးကိုဖမ်းဆီးရမိတယ်ဗျာ။ဖမ်းဆီးရပြီးတော့အမှသူပေါ်ထုတ်တဲ့ခါမှာကျွန်တော်ပောက်ကွဲတဲ့ရန်တုတ်ရန်နေဟိုကတော့မြန်မာဖမ်းဆီးရတယ်လို့လို့လည်းအမှုဖွဲ့ရင်းကြီးသွားပါကြ
။ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကတာစီမြို့မှာလက်နက်တွေဖမ်းဆီးမိခဲ့ပြီးတဲ့နောက်ဆက်လက်ရှာဖွေရမှာလက်နက်နဲ့ဆက်ဆက်ပစ္စည်းတွေငွေသားတွေကိုလည်းဖမ်းဆီးမိခဲ့ပါဗါး။အဲ့ဒီနောက်ဂွင်းဆက်ဖြစ်ဇူလိုင်လ21ရက်နေ့ကလွိုက်ကော်မြို့ပန်ကန်းချေးရွာမှာဝင်ရောက်စစ်ဆေးခဲ့ရမှာနင်းမိုင်းတွေလက်ပစ်ဗုံးတွေပါဝင်မူရီစေဝါတချို့လည်းဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာအဲ့ဒီအမှုတွေနဲ့ဆက်ဆက်တဲ့သူတွေကိုလည်းထပ်မံရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ်။မြို့မရဲစခန်းမှူးကတော့ဒီအမှုကိုဆက်လက်စုံစမ်းနေစေဖြစ်တာမို့တချို့သတင်းချက်လက်တွေကိုထုတ်ပြန်လို့မရသေးကြောင်းပြောပြပါတယ်ရှင်
။မိုင်အေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့လာမယ့်အင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးခဲ့မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
ရှိမှခင်ဗျဤကဲ့သတင်းသတွင်းကကြောက်တောင်းမျိုးကစောင်းအုံးတစ်ခုကိုဗလီဆိုတဲ့တန်တရားနဲ့လူအုပ်ကဖျက်ဆီးဖို့ကြိုးစားရမှာလူစုလူဝေးကိုထိမ့်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဒေသအာဏာပိုင်တွေကပါအဲ့ဒီအစောင်းအုံးကိုဖျက်ဆီးပစ်လိုက်ပါတယ် လူစုလူဝေးနဲ့ဥပဒေမဲ့ကြိုးပမ်းချက်ပေါ်မှာအာဏာပိုင်တွေကအခုလိုဥပဒေပြင်ပကင်တွယ်ခဲ့တာကြောင့်မလို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်တော့မေးခွန်းထုတ်เสียဖြစ်လာပါတယ်။ဒါကြောင့်မလို့လူအုပ်သုံးပြီးတော့ဥပဒေချိုးဖောက်တာတွေရာဇဝတ်မှုကျူးလွန်တာတွေကိုအာဏာပိုင်တွေဘက်ကဘလို့ကင်တွယ်တင့်မှာတယ်လဲဘလို့ကင်တွယ်နေပါသလဲသရရှင်တွေရဲ့အမြင်ကိုလည်းသိလိုပါတယ်။လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေဒိုင်းလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်တာကြောင့်မလို့ဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားနိုင်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923822555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့သရရှင်တွေကိုကြိုဆိုပါခင်ဗျ။
အင်္ဂါညဒရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထမံဖိတ်ခေါ်ပါစေ။ VOA ကဒရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့ဒီမြမအရေးဆန်ရာတွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုတင်ဆက်ပေးသွားပါမယ်ရှင်။ဒီမိုကရေစီအတွင်းပြောင်းဖို့ကြိုးစားနေတဲ့မြန်မာနိုင်ငံတွင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အခမ်းအနားနဲ့ပတ်သက်ပြီး UNICEF ကုလသမဂ္ဂကလေးများရေမုံငွေအဖွဲ့ရဲ့တရုတ်နိုင်ငံဆန်ရာဌာနကိုယ်စားလှယ်တာဝန်အပါအဝင်ဒီကုလသမဂ္ဂမှာနှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါက်တာဒေါ်ရရင်ွယ်ကို VOA ကဒေါက်ကင်မျိုးသက်တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရအောင်ပါရှင
်ဆန္ဒဒေါ်ရရင်ွယ်အခုကျမတို့ VOA မှာလာပြီးတော့ဆွေးနွေးပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆိုတော့ပထမဆုံးဆန္ဒဒေါ်ရရင်ွယ်ကဟိုတရုတ်နိုင်ငံမှာဟိုဟာ UNICEF ကဌာနကိုယ်စားလှယ်ဖြစ်နေနှစ်ပေါင်းများစွာတာဝန်ထမ်းဆောင်ခဲ့ရပေါ့နော်။နောက်ကုလသမဂ္ဂမှာလည်းဟိုနှစ်အကြာဆုံးပေါ့နော်။21နှစ်ကျော်တာဝန်ထမ်းဆောင်ခဲ့တာပါ။ဆိုတော့တရုတ်နိုင်ငံမှာဆီမတာဝန်ထမ်းဆောင်တဲ့အချိန်မှာဒီပေါ့နော်။ကုလသမဂ္ဂရဲ့ဒီလုပ်ပိုင်ခွင့်တွေပေါ့နော်။ကုလသမဂ္ဂနဲ့တရုတ်အစိုးရနဲ့ဆက်ဆံတာတွေဒီကြားထဲမှာအခြေအနေလေးတွေကျမတို့နည်းနည်းသိပြရစီ
။ကုလသမဂ္ဂကဒီတရုတ်နိုင်ငံကိုသူဒီ UNOHCHR လို့ခေါ်တဲ့ဒီလူအခွင့်ရေးကုလသမဂ္ဂအဖွဲ့ကိုတရုတ်ပြည်မှာရုံးထောင်ခွင့်တောင်းတယ်အဲ့တော့တရုတ်ပြည်သူသမ္မတနိုင်ငံအစိုးရမပေးဘူးအဲ့ဒါတစ်ချက်ပေါ့လေလုံးဝမပေးဘူးလာလို့တော့ရတယ်ဒါပေမဲ့မပေးဘူးနောက်တစ်ခုကဒီဟိုချင်းဟိုင်တို့ဆက်ချွန်တို့မှာငရင်ဖြစ်တော့ကျွန်မရှေ့ဆုံးရမယ်အဲ့ဒီမှာဘာတွေ့ရလဲဆိုတော့တဘာဝဒီဘေးအန္တရာယ်ကင်တွယ်တာရောဒီရှင်ကျန်းလူမျိုးတွေနဲ့တရုတ်လူမျိုးတွေနဲ့ပฏิပက္ခဖြစ်တာတွေရောကျမတို့သွားတယ်ဒါပေမဲ့သွားခြင်းတိုင်းသွားလို့မရဘူးအစိုးရခွင့်ပြုချက်မပါဘဲမသွားရဘူးလုံးဝလင်းမြန်မော်တော်တက်ခွင့်မရှိဘူးအစိုးရခွင့်ပြုချက်မပါဘဲတရုတ်အစိုးရလည်းရှင်းလင်းပြတ်သားပါတယ်သူလုံးဝပေးမသွားတဲ့နေရာတွေသွားလို့မရဘူးလုံခြုံရေးပဲအတွက်ပဲဖြစ်ဖြစ်ဒီနည်းနည်းဟိုနိုင်ငံရဲ့ဂုဏ်သိက္ခာကြမှာစိုးလို့ပဲဖြစ်ဖြစ်ဦးမှဒီပြိုသွားတဲ့ကြောင်းနေပါတယ်ကိုနောက်ပိုင်းဒီနိုင်ငံသားတွေကိုဓာတ်ပုံကိုပေးမရိုက်တော့
နောက်ဆီယမ်မာအင်ဒိုနီးရှားမှာလည်းဒီအင်ဒိုနီးရှားမှာဒီဆူနာမီငငယ်လှုပ်တဲ့မလှုပ်ခင်တည်းကပေါ့နော်အင်ဒိုနီးရှားမှာဆီယမ်မာနှစ်ဟိုပါပေါ့နော်9နှစ်ကျော်ကျော်လောက်ဟိုတာဝန်ထမ်းဆောင်ခဲ့တာပါဆိုတော့အင်ဒိုနီးရှားအစိုးရနဲ့ဒီဆီယမ်မာတို့ဒီကုလသမဂ္ဂနဲ့ပေါ့နော်ဒီလှုပ်နဲ့ဆက်သွယ်ပြီးဆောင်ရွက်တာတွေအခြေအနေလေးတွေရောနည်းနည်းရှင်းပြပေးပါဆီယမ်မာ
အဲ့ဒီအချိန်တုန်းကဒီဇင်ဘာ26ရက်ပေါ့လေ2004မှာဆူနာမီဖြစ်တော့ကျွန်မအင်ဒိုနီးရှားမှာ UNICEF ဝန်ထမ်းပေါ့လေဟိုနံပါတ်1နေရာမှာရှိပါတယ်အဲ့ဒီအချိန်တုန်းကဆိုလို့ရှိရင်ဒေါက်ကင်မြင့်သက်လည်းကြာဘူးပါလိမ့်မယ်အားလုံးပဲတခါလေပျက်စီးသွားတယ်ရုံးနေရောလူတွေရောလူတွေကတိမ့်လိုက်ချီပြီးတည်တယ်အဲ့တော့အဲ့ဒီအချိန်မှာဒီဟိုအင်ဒိုနီးရှားအစိုးရကလည်းရှင်းရှင်းပြောရင်တရုတ်လောက်တော့မချမ်းသာပါဘူးမချမ်းသာတော့သူကဒီရေဘေးဒုက္ခတွေတွေနေဖို့အတွက်ဒုက္ခတွေစခန်းတွေဆောက်ပေးတယ်ဆောက်ပေးတော့လည်းသူ့အနေနဲ့ကတော့ကောင်းကောင်းမွန်မွန်ဆောက်ပေးတယ်ပေါ့သူတတ်နိုင်တယ်လောက်ပေါ့ဒီတစ်သားနဲ့ဒီတက်မိုးတွေပါနေနဲ့နေမှာပေါ့အခိုင်မာတော့မဟုတ်ဘူးဒါယာယီဒုက္ခတွေစခန်းဆိုပြီးဆိုအဲ့ဒီမှာဒီဗမာပြည်မှာနာမည်ကြီးနေတဲ့ UNHCR ပေါ့လေဒုက္ခတွေများဆိုင်ရာအဖွဲ့အဲ့ဒီအဖွဲ့ရပြောတယ်ဒီဟာတွေအားနဲ့ဒီအင်ဒိုနီးရှားအစိုးရဆောက်တာကတဲ့မကောင်းဘူးတဲ့ဒါသူတို့ဒီနိုင်ငံတကာစံနှုန်းနဲ့မမီဘူးတဲ့ဒုက္ခတွေဒီမှာနေလို့ မသိတော့ဘူးဘာညာဆိုပြီးသူကကန့်ကွက်တယ်ဒီအပြစ်ရှာတယ်အဲ့တော့ဒီအင်ဒိုနီးရှားအစိုးရကဘာလုပ်တော့ဆိုတော့သူကပြောတယ်ဒါငါတို့တန်းနိုင်လောက်ငါတို့စောက်တာတဲ့နောက်ပြီးဒီ UNHCR ဆိုတာလဲဒုက္ခသည်တွေနဲ့ပဲဆိုင်တဲ့အတွက်တကယ်တော့ဟိုအင်္ဂလိပ်လိုတိတိကျကျပြောရင် refugee ပေါ့refugee နဲ့ဆိုင်တဲ့အတွက် refugee ဆိုတာဒီပြည်နိုင်ငံကလာတဲ့ဒုက္ခသည်ကိုပြောတာနော်အဲ့တော့ကိုယ်နိုင်ငံအတွင်းမှာရေပြီးဒုက္ခသည်ကို refugee လို့မခေါ်ဘူးအင်္ဂလိပ်လိုအဲ့တော့ခင်ဗျားတို့နဲ့မဆိုင်ဘူးねခင်ဗျားတို့ထွက်ဆိုပြီးတစ်နှစ်လောက်ထုတ်လိုက်တယ်နောက်တစ်ချက်ကဒီအချဲပြည်နယ်မှာဒါဆူနာမီမဖြစ်ခင်လေးနဲ့နှစ်ရှည်လများအနှစ်38ဖြစ်ခဲ့တယ်စစ်ဖြစ်တော့ဒီစစ်ဖြစ်တဲ့နေရာတွေကိုသွားကျင်နိုင်သွားလို့မရဘူးကျမတို့အနေနဲ့ကျမတို့ဒီကလေးငယ်တွေအတွက်ဆေးတွေပို့တာတို့ဆေးတွေတူလုံးထားဖို့ရေခဲတက်တာပို့တာတို့ကိုချင်းလို့ခေါ်တာပေါ့ဒါတွေအတွက်ဆိုရင်တော့တို့ခွင့်ပြုတယ်ဒီလိုသတင်းတောက်တို့ဟာတို့ခွင့်မပြုဘူး UN လည်းခွင့်မပြုဘူးတို့ဒီအဖွဲ့တိုင်းခွင့်မပြု
ဒီအဲ့အချင်းအစိုးရပေါ့နော်အစိုးရရဲ့ဟိုအကြံပေးအနေနဲ့လောက်ခဲ့ဥပါတယ်ဆိုတော့အဲ့ဒီအဲ့ဒီကဒီမြန်မာနိုင်ငံနဲ့လောက်ရတဲ့အတွေ့အကြုံလေးနည်းနည်းပြောပြပေးပါဒီကလောက်ရခံရတဲ့အနေပေါ့နော်တခြားကုလသမဂ္ဂတခြားနိုင်ငံတွေမှာလောက်တာနဲ့မြန်မာနိုင်ငံမှာလောက်ရတာဘာကွာလဲသိချင်လို့ပ
ါကျမအနေနဲ့မြန်မာပညာရှင်အနေနဲ့ဒီအစိုးရကိုအကြံပေးတဲ့အဖွဲ့မှာဥက္ကဋ္ဌလောက်တာဒီရေကြီးရေရှမ်းဘာဖြစ်ဆိုတရုတ်ပြည်အတွေ့အကြုံဆူနာမီဒီရှစ်နိုင်ငံအတွေ့အကြုံနောက်တော့ဒီအင်ဒိုနီးရှားအတွေ့အကြုံဒါတွေပါရှိတော့အဲ့ဒီတုန်းကဟိုကျမကိုခန့်လိုက်တာဟိုဥက္ကဋ္ဌအနေနဲ့အကြံပေးအဖွဲ့ရဲ့ဥက္ကဋ္ဌရေကြီးရေရှမ်းပေါ့လေဆိုတော့အဲ့ဒီမှာဒီကုလသမဂ္ဂတွေနဲ့ကုလသမဂ္ဂအဖွဲ့တွေနဲ့ကမ္ဘာပံအဖွဲ့တွေနဲ့လှုပ်တာသူတို့ကဒီလှုပ်တာတော့စေနာကောင်းပါတယ်တော်တော်များများအထူးဖြင့်ဒီ UNDP ကတော်တော်လေးစေနာကောင်းတယ်ပေါ့လေဒါပေမဲ့ဟိုကိုယ်နိုင်ငံအကြောင်းမသိတာတွေအများကြီးမသေးတာအများကြီးဆိုတော့အမှားတွေရေးတာတွေပါတယ်ကျမတို့ကမရှိဘူးဆိုတော့တော်တော်မှားယွင်းမယ်ဥပမာတစ်ချက်ပြောမယ်ဆိုရင်သူတို့ကပြောတယ်ဒုတ်ရှိရှိနဲ့ရမ်းပြီးဒီမြန်မာအမျိုးသမီးတွေအားတဲ့မြေတို့အိမ်တို့ပိုင်ဆိုင်ခွင့်မရှိဘူးတဲ့ဟမ်အဲ့တော့ကျမပြောတယ်ဟင်ဒါဘယ်ကလာလဲပေါ့ဒီကမဟုတ်ဘူးတဲ့ဒါဟိုဒီဟိုစာတန်းတစ်ခုอ่ะပေါ့အဲ့တော့စာတန်းကိုကျမတကြည့်တော့ဒါကိုအင်္ဂလိပ်မှာတယောက်ရေးထားတာကို Oxfam ကအင်္ဂလိပ်မှာတယောက်ရေးထားတာသူကဒီမင်းမှုမဲ့မှာသွားပြီးလူတွေအင်တာဗျူးတွေလုပ်ပြီးအဲ့လိုရေးတယ်ခက်တာသူအင်တာဗျူးလုပ်တဲ့လူတွေကအလုံးဆင်းရဲတဲ့မိန်းမတွေရောယောက်ျားတယောက်မှမြေမပိုင်ဘူးအဲ့ဒါကြောင့်အဲ့လိုဟာမျိုးပေါ့လေ
မကြသေးခင်ကပဲဒီမြန်မာနိုင်ငံလူခွေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထူးခံထားတဲ့ကိုယ်စားလှယ်တူဟိုကမစ်ညာဟင်းလီပါသူလာတယ်လာပြီးတော့သူတက်တက်အချိန်မျိုးပေါ့နော်ဒီအစိုးရတက်လက်ထက်မှာလာပြီးတော့အခုပြန်သွားတဲ့အခါမှာအစီရင်ခံစာရေးတယ်ရေးတာကိုလွတ်တော်မှာပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ်တချို့ကဆိုရင်ဟိုရခိုင်ဘက်ကဆိုရင်ဘူးဒီတော်ကကိုယ်စားလှယ်တယောက်ကဆိုရင်ဒီကကုလသမဂ္ဂရဲ့နိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်မြန်မာနိုင်ငံထဲမှာလုပ်ပုံကိုင်ပုံဟာဒေတာရင်းမှာစိန်ဝန်းကွဲပြားမှုတွေဖြစ်စေတယ်ပေါ့နော်ဒါကြောင့်မို့လို့နောက်ဆိုမလာဖို့တော့တောင်းဆိုတဲ့အထိဖြစ်လာပါတယ်ကုလသမဂ္ဂနဲ့နိုင်ငံကအဖွဲ့အစည်းတွေမြန်မာနိုင်ငံနဲ့လုပ်ပုံကိုင်ပုံနဲ့ပတ်သက်ပြီးဆင်မကိုယ်တိုင်အတွေ့အကြုံပေါ့နော်အဲ့ဒါလေးကိုနည်းနည်းပြောပြပေးပါဘလို့ဆင်မအနေနဲ့မြင်တဲ့ကုလသမဂ္ဂရဲ့အခန်းကဏ္ဍပေါ့နော
်သူဒီလူအခွင့်အရေးနဲ့ပတ်သက်တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တွေရဲ့အခန်းကဏ္ဍကိုပြောချင်ပါတယ်ဆိုတော့ဒီကမ္ဘာမှာ UN မှာ190နိုင်ငံရှိပါတယ်190နိုင်ငံတည်းကဒီအထူးလူအခွင့်အရေးကိုယ်စားလှယ်တွေခန့်ထားတဲ့သူတို့ရဲ့ဟိုသူတို့ကိုခန့်နေဟိုအဖွဲ့ပေါ့လေအဲ့ဒါဒီ Human Rights Council လူအခွင့်အရေး Council လို့ခေါ်တယ်အဲ့လူအခွင့်အရေး Council ကသူတင်ပြချက်တရား25ချက်ရှိတယ်အဲ့25ချက်မှာ20ဒီပြင်းပြင်းထန်ထန်ကန့်ကွက်တဲ့စာတမ်းတွေပေါ့အချက်20က Israel ကိုကြီးပဲကန့်ကွက်တယ်နော် Israel ဆိုတာအရှိအလယ်ပိုင်းမှာတခုတည်းသောဒီမိုကရေစီအစ္စရေးကိုကန့်ကွက်တယ်လေးခုကမြန်မာနိုင်ငံကိုကန့်ကွက်တယ်တခုကမြောက်ကိုရီးယားကိုကန့်ကွက်တယ်ဆိုတော့ကျန်တဲ့186နိုင်ငံမှာလည်းလူအခွင့်အရေးချိုးဖောက်တဲ့နိုင်ငံတွေကအများကြီးရှိတယ်အဲ့ဒါတခုမှမပြောဘူးအဲ့တော့ဒီမက်ဒမ်မြန်ကြီးလီကိုပညာရှင်အနေနဲ့ကျမလေးစားပါတယ်အာသို့တော်လည်းပဲသူ့ကိုခန့်တဲ့အဖွဲ့အားဟိုကမဖြစ်ဘူးပေါ့လေတမတမလည်းမရှိဘူးနောက်ပြီးနိုင်ငံတိုင်းမှာလည်းသူတို့ကမခန့်ရဲဘူး ဘာဖြစ်လို့မခန့်နော်တရုတ်ပြည်တော့ဘာလို့လက်မခန့်ဘူးတရုတ်ပြည်တော့ဗီယက်နမ်တော့အခုတို့ဒီအထူးကိုယ်စားလှယ်တွေခန့်ထားတာဟိုရှစ်ယောက်လောက်ပဲရှိတယ်ဒီဒီဒီယာဒူးနဲ့လေရှစ်ယောက်နောက်ပြီးဟိုဟာရှိသေးတယ်ပညာရှင်ဆိုပြီးခန့်ထားတာအလုံးပေါင်းမှ7ယောက်ဘလို့ပဲဖြစ်ဖြစ်လက်တဆုပ်စာပဲရှိတယ်အဲ့တော့ကျမတို့နိုင်ငံအနေနဲ့ညင်းရတယ်လောင်းတော့ညင်းတယ်မလာနဲ့ဆိုပြီးပြီးမလာဘူးအဲတိရီလင်ကလည်းညင်းမဲ့ထင်တယ်လာဝကတော့ညင်းတယ်ဖိလစ်ပိုင်က23ကတောင်းဆိုခြင်းခံရတယ်လာပြရစီလာပြရစီဆိုပြီးဆိုအဲ့လိုအင်ဒိုနီးရှားဆို21ခါတောင်းဆိုတယ်နှစ်ခါပဲသူတို့ကိုပေးဝင်တယ်အဲ့တော့အဆုံးကြတော့မင်းစရာရှိတာကပေးမှုဝင်တဲ့အထုကိုယ်စားလှယ်တွေကိုဘယ်လိုလုပ်လဲဘယ်လိုလုပ်လဲဆိုတော့မြောက်ကိုရီးယားအတွက်ခန့်ထားတဲ့အထုကိုယ်စားလှယ်အဒီမြန်မာနိုင်ငံကပြည်သက်တွေတိပါတယ်မစ္စတာကင်တာနာပါအဲ့တော့သူကမြောက်ကိုရီးယားအတွက်မြောက်ကိုရီးယားသူ့ကိုလက်မခံတဲ့အတွက်ကြောင့်တောင်ကိုရီးယားရဲ့ဂျပန်ရဲ့နောက်ပြီးတခြားနေရာရဲ့သူအစီရင်ခံစာတွေတင်ရပါတယ
်ဟုတ်ဆိုတော့လူခွင့်ရေးချိုးဖောက်တဲ့လို့ဒီကဘာသတ်မှတ်ထားတာပေါ့နော်အဲ့ဒီထဲမှာမြန်မာနိုင်ငံကပါနေတယ်မြန်မာနိုင်ငံလည်းတနိုင်ငံနေနဲ့ပါတယ်ပေါ့နော်ပါတယ်ဆိုတော့ဒီလိုနိုင်ငံမျိုးကိုဒီလိုမျိုးဒီအထူးကိုယ်စားလှယ်တွေခန့်ပြီးတော့လာဖို့မသင့်ဘူးလားဆရာမ။အ
ဲ့ဒါဆိုလို့ရှိရင်လူခွေချိုးဖောက်တာချိုးဖောက်မှုများရှိတာတော့အမှန်မှန်တယ်။ဒါပေမဲ့မြန်မာနိုင်ငံတခုတည်းလားမင်းစရာဖြစ်လာတယ်။ဘာဖြစ်လို့မြန်မာနိုင်ငံတဲ့အခြေအနေအများကြီးဆိုတဲ့နိုင်ငံတွေရောတမတမမဆက်ဆံနဲ့သူတို့စီကိုလည်းလွတ်လည်အလုံး။တော့နောက်တစ်ခုကလည်းဒီအထူးကိုယ်စားလှယ်တွေကဘလို့အစင်ခံစားတွေထွက်လဲဆိုတာရှိတယ်နော်ဒီသူတို့အစီရင်ခံစာတွေဟာနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာလားထည့်ရင်တော့ဘယ်နိုင်ငံမှတန်ကြီးခံနိုင်မှာမဟုတ်ဘူးဩစတြေးလျလည်းဒီဩစတြေးလျလိုနိုင်ငံမျိုးလည်းဒီလူခွင့်ကောင်စင်နဲ့ပြဿနာတက်တယ်သူတို့ခိုင်းထားတာတွေမလုပ်လို့တဲ့ဩစတြေးလျဘာဖြစ်ဆိုဒီနိုင်ငံသားအဖြစ်ကျွမမှာတင်ထားတဲ့ဒုက္ခတွေတွေကိုဩစတြေးလျလက်မခံလို့ဆိုပြီးမြန်မာနိုင်ငံလိုပဲပေါ့အဲ့ဒါကြောင့်အဲဒါမဲ့ဩစတြေးလျကိုကြတော့မဆူမဆဲရဲဘူးလေနိုင်ငံကြီးဆိုတော့မဆူမဆဲရဲဘူ
းဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီအေးပေါ့နော်ဒီလိုမျိုးရှောက်ထမ်းတဲ့အချိန်မှာဒီကုလသမဂ္ဂကနေပြီးတော့ဒီလိုမျိုးကုလသမဂ္ဂရဲ့အခန်းကဏ္ဍပေါ့နော်ဘယ်လိုလုပ်ရင်ကောင်းမလဲအဲ့ဒါလေးအချင်းချင်းပြောလိုက်ပြောပြပါဦ
းကုလသမဂ္ဂကကောင်းတာတွေအများကြီးရှိပါတယ်ကောင်းတာမကောင်းတာလဲကိုယ်လဲတာဝန်ထမ်းဆောင်ခဲ့ဘူးတဲ့အလျောက်အဲ့ဒီတိုင်းပြည်မှာရှိတဲ့ဌာနေကိုယ်စားလှယ်တွေပေါ်မူတည်ပါတယ်။ဒါလူပေါ်အများကြီးမူတည်တယ်။နောက်ပတ်စံဘလောက်ရှိလဲဆိုတာလည်းမူတည်တယ်။ဒီသူ့ရဲ့ရုံးအဖွဲ့အစည်းမှာပတ်စံမရှိရင်ရှင်းရှင်းပြောရင်ပတ်စံပေးတဲ့နိုင်ငံတွေအကြိုက်လိုက်လုပ်တဲ့ကုလသမဂ္ဂအဖွဲ့တွေလည်းရှိပါတယ်။တော်တော်များများအဲ့လိုပါပဲ။ဒါပေမဲ့မကောင်းလို့မဆိုလို့ဒီချမရေးတို့ပညာရေးတို့လူမှုရေးတို့ဒါတွေအများကြီးကိုလှုပ်ဆရာတွေရှိပါတယ်နိုင်ငံရေးကိုဝင်မဆွက်ပဲနဲ့ဘာဖြစ်ဆိုအခုပြောတာတွေတချို့ကနိုင်ငံရေးကိုထိတယ်နောက်တစ်ခုကကိုယ့်ရဲ့အချုပ်အခြာအာဏာအာဏာလာထိ
အ
ဲ့လိုပဲပြောခြင်း
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အခုလို VOA မှာလာပြီးတော့ရှင်းပြပေးရတဲ့
မအေးဆန်ရတွေ့ဆုံမြင်မြန်ခင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါ။ဒါရီမတိုင်ခင်အခုရင်ဆုံးတော့အပတ်စဉ်တင်ဆက်ပေးတဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရမှာပါ။မအေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့အနောက်တိုင်းတိတိတပုတ်နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတိလဆောင်ကိုလည်းနှားဆင်ရမှာဖြစ်ပါတယ်ရှင်။အခုအရင်အဦးဆုံးတော့ VOA အစီအစဉ်တွေကို Facebook ကနေနှားဆင်ကြည့်ရှုအားပေးကြတဲ့သောရရှင်နဲ့အောက်မှာမှတ်ချက်ရေးလာကြတာတချို့ကိုဝေမျှပေးခြင်းပါတယ်။ Tardy Six စလင်းဆိုတဲ့ Facebook အကောင့်ကသောရရှင်က VOA အတွက်အခုလိုမျိုးအားလုံးအတွက်မင်္ဂလာရှိစေကြပါလေတပုတ်ရေးဆက်ပြီးတော့ပေးပို့လာပါတယ်
။အာယုံရဲ့ချင်းနက်နက်ခင်းမှာရှင်းသန့်ကြီးသားမင်္ဂလာပြည့်ကြီးမွေနှလုံးအစဉ်ပြုံးစေအမုန်းဆိုတာမရှိသေ
းအမုန်းဆိုတာမရှိသေးပါတဲ့ဟုတ်ကဲ့သောရရှင်အောင်အောင်ကလည်းစစ်မရှိရင်ပြည်အောင်စုမြန်မာနိုင်ငံတိုးတက်လိမ့်မယ်တဲ့သူတို့တွေကရှမ်းပြည်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဖြစ်နေတဲ့သတင်းတွေကိုနားဆင်ပြီးရေးလာကြတာတွေဖြစ်ပါတယ်ရှင်ဂျော့ကာကိုကိုဆိုတဲ့သောရရှင်ကတော့
ဂျေဇူးအထူးတင်ပါတယ်ဒေါ်လာလတန်းကိုအခုမှမြင်မှုတာနေ့တိုင်းတင်ပေးပါနော်ဂျေဇူးအထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါ်လာလတန်းရဲ့အင်္ဂလိပ်စာအစီအစဉ်ကိုအားပေးတဲ့သူတွေအထူးများပြားပြီးတော့သူကိုလည်းအားလုံးကတွေ့ကျင်ကြတာပါအခုနှစ်ပိုင်းနေအတွင်းမှာတော့အန်တီဒေါ်လာလာတန်းကိုတိုင်ဒီအင်္ဂလိပ်စာပို့ချတဲ့အစီအစဉ်တွေကိုကျွန်တော်တို့ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကနေတင်ဆက်ပေးနေတာမလို့သူကဒေါ်လာလာတန်းကိုမြင်ဘူးသွားလို့ကျေးဇူးတင်ကြောင်းရေးလာတာဖြစ်ပါတယ်။ကြောစွာဆိုတဲ့သောရရှင်ကတော့
မင်္ဂလာပါ VOA ကဘာတီတီ၍မြန်မာပြည်သားများအားကိုးရတဲ့သတင်းဌာနဖြစ်ရည်တည်နိုင်ပါစေ
။ဟုတ်ကဲ့ပါ VOA အဖွဲ့သားတွေအားလုံးအစွမ်းကုန်ကြိုးစားနေပါတယ်နော်။ကျမတို့ VOE ကသတင်းတွေတင်ဆက်ပေးတဲ့အခါမှာအဲ့ဒီသတင်းပါအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်မှတ်ချက်ပေးပြီးတော့ထုတ်ဖော်လာကြတာတွေကိုလည်းဝေမျှပေးကြပါတယ်။ဇွန်လ26ရက်နေ့အင်္ဂါနေ့ကဒီမိုကရက်တစ်မြန်မာအသံ DVV သတင်းတောက်2ဦးနဲ့ AR သတင်းဌာနကသတင်းတောက်2ဦးတအောင်းလက်နက်ကိုင်အဖွဲ့ TNL နဲ့ဆက်သွယ်ခဲ့တယ်ဆိုပြီးတော့ဖမ်းဆီးခံရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတဲ့တုံ့ပြန်ချက်တွေကိုဝေမျှပေးကြပါတယ်။သူတို့ကိုစစ်တပ်ကဖမ်းလိုက်ကြောင်းကာကွယ်ရေးဦးစီးချုပ်ကသတင်းထုတ်ပြန်ခဲ့တာပါ DVB သတင်းဌာနကတော့သူတို့ဆွဆွဲတယ်လို့မဟုတ်ဘဲနဲ့အဲ့ဒီနေ့ကမူရီစေဝါတိုက်ဖြစ်ရင်နေဖြစ်လို့အဲ့ဒီအကြောင်းသတင်းသွားယူပြီးတော့အပြန်လမ်းမှာဖမ်းဆီးခံရတာဖြစ်တယ်လို့ပြန်ပြောခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့သောရရှင်ဝနာစီသူက
ဥပဒေဆိုတာကတော့ဒီကြောင်းတကားတာပါပဲနိုင်ငံခြားသတင်းဌာနတွေကတော့ AS တွေကြားတယ်လေသတင်းသွားယူလို့ရတယ်တာလီဘန်တွေစီလည်းသတင်းသွားယူလို့ရတယ်သူတို့ကိုဒီဇဲဆိုးရနဲ့စစ်တပ်ကခွင့်ပြုတယ်သူတို့ကြောက်ရတာကအဲ့ဒီ IS နဲ့တာလီဘန်တွေပါပဲသူတို့ဆိုးရတရှုတ်တင်ပြီးတပ်ပြင်မှာပဲကြောက်ရတယ်ဒီမှာကတော့ပြောင်းပြန်ဖြစ်နေပါတယ်စဉ်းစားဖို့တော့တင်တယ်နော
်ဒါကတော့ဝနာစီသူရဲ့အမြင်မှာသူနဲ့ဆန့်ကျင်မဲ့ရေးလာသူတယောက်ကတော့ Worth Mong Yong ဆိုတဲ့သောရရှင်ဖြစ်ပါတယ်သူကတော့ဘယ်မှာသတင်းသွားယူမလဲဆိုတာနိုင်ငံတော်လုံခြုံရေးတာဝန်ယူထားတဲ့တက်မတော်ခွင့်ပြုမှသာသွားသိမ်းပါတယ်ဆိုပြီးတော့သူရဲ့အမြင်ကိုရေးလာတာဖြစ်ပါတယ
်မြန်မာပြည်မှာလက်နက်ကိုင်မျိုးစုံရှိတယ်တရားမဝင်အဖွဲ့အစည်းအဖြစ်မတက်မှတ်မဖြစ်တက်မှတ်ထားပါတယ်ရင်ကြဲရေးယူတဲ့အချိန်မှာမပြောလို့ပေမဲ့လုံခြုံရေးကိုအထူးကြိုးစားရမယ့်အချိန်မျိုးမှာတော့ရှိထားတဲ့ဥပဒေကိုလူတိုင်းကလေးစားရမှာပါဒီသတင်းတော့တွေကြောင်းတရင်လုံးပြုတ်သွားရင်ဘသူတာဝန်ယူမှာလဲဖြစ်တင်တာကနိုင်ငံတော်လုံခြုံရေးတာဝန်ယူထားတဲ့တက်မတော်စခန်းတွေကိုသတင်းအရင်ပို့ခွင့်ပြုရင်သွားခွင့်မပြုရင်မသွားနဲ့
ဒါကတော့ VOA သောရရှင်နဲ့သတင်းထောက်တွေဖန်ဆီးခံရတဲ့ကိစ္စပေါ်မှာသူတို့ရဲ့ဒီမတူတဲ့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်။သူတို့လိုပဲအမြင်မျိုးမျိုးကွဲပြားတာကိုတော့ Facebook စာမျက်နှာမှာတွားပြီးတော့ပြည်စုံဖတ်ရှုနိုင်ပါတယ်နော်။အခုတော့သောရရှင်တွေကိုအနောက်တိုင်းမှာထိတ်တန့်ရောက်တဲ့သချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးကြပါမယ်။ Despacito ဆိုတဲ့သချင်းကိုတော့ Louis Fonsi နဲ့ Daddy Yankee တို့တီဆိုပြီးတော့သူတို့ကမှ Justin Bieber ကအားဖြည့်ပြီးတီဆိုပေးထားတာပါ။မေလ29ရက်နေ့သတင်းပတ်မှာပဲ Billboard ရဲ့ Hot အဖြစ်ဆုံးတတိယဆင်းမှာနံပါတ်1ဆဖြစ်တဲ့ဒီ Despacito ဆိုတဲ့သချင်းကတော့အင်္ဂလိပ်ဘာသာနဲ့ပြောရရင် slowly နှစ်နေလေးလို့အဓိပ္ပာယ်ရပါတယ်။ Spain ဘာသာနဲ့တီဆိုထားတဲ့သချင်းဖြစ်ပြီးတော့ Puerto Rican Pop ဆိုတော့ Louis Fonsi နဲ့ Puerto Rican Rap တ်ဒေရီယန်ကီတို့တီဆိုတာကိုကနေဒါဆိုတော့ဂျက်စတင်ဘီဘာပါဝင်ပြီးအားဖြစ်ထားတာဖြစ်ပါတယ်။ဒီသချင်းကပရီမိုင်ယူဗန်တက်14ချိန်များအဆုချင်းမြင့်ပွဲအတွက်တစ်ချိုစုနှစ်ဆိုးအတွက်ရွေးခန့်ထားရပါတယ်။အကောင်ဆုံးတေးပေါင်းဆက်မှုနဲ့အကောင်ဆုံးတေးတီဆိုမှုအဆုတွေအတွက်ဖြစ်ပါတယ်။ဇူလိုင်လ6ရက်နေ့မှာဆုရွေးချယ်မှာပါ။Teen Choice Awards ဆက်ကြောသက်တွေရွေးချယ်တဲ့ဆုအတွက်လည်းအကောင်းဆုံးအမျိုးသားသချင်းဆုအဖြစ်နဲ့တစ်ကြိုရွေးခန့်ထားရပါတယ်။ဒီသချင်းက Hot Latin သချင်းစီးရင်မှလည်းနံပါတ်1ချိတ်ပြီးတော့ဒါက Fonse အတွက်အမြင့်ဆုံးနေရာဝင်တာဖြစ်ပါတယ်။ဒီသချင်းက Billboard Hot 100တေးစင်းမှလည်းနံပါတ်1နေရာကိုအခုထိခုနှစ်ပတ်ဆက်တိုက်ယူထားနိုင်တာပါ။ရက်ကီကီတာနွေတဲ့ pop သချင်းတစ်ပုဒ်ဖြစ်ပြီးနိုင်ငံပေါင်း28နိုင်ငံမှာထိတ်ဆုံးရောက်တဲ့သချင်းဖြစ်ပါတယ်။နောက်နိုင်ငံပေါင်း12နိုင်ငံမှာလည်းအကောင်းဆုံးတေးဆဲဘုတ်စင်းနဲ့ဝင်ပါတယ်ဒီသချင်းရဲ့အထူးခြားချက်ကတော့စပိန်ဘာသာစကားနဲ့အများဆုံးသိဆိုထားတဲ့သချင်းတစ်ပုဒ်ဖြစ်ပြီးတော့1996ခုနှစ်နောက်ပိုင်းမှာ Billboard Hot 100စီးမှာပထမအဦးဆုံးအဲ့လိုစပိန်ဘာသာနဲ့သိဆိုတဲ့သချင်းတစ်ပုဒ်ထိတ်ဆုံးရောက်တာဖြစ်ပါတယ်1996ခုနှစ်ကတော့စပိန်လိုသိဆိုထားတဲ့ Margarita ဆိုတဲ့သချင်းကနံပါတ်1ရောက်ခဲ့တာပါနော်ကဲအခုအကြာကြီးနေတော့မှနံပါတ်1ပြန်ဖြစ်တဲ့စပိန်ဘာသာနဲ့အများစုသိဆိုထားတဲ့ Despacito ဆိုတဲ့သချင်းကိုနားဆင်ကြည့်ကြရအောင်ပါရှင်
Come and move that in my direction. So thankful for that. It's such a blessing, yeah. Turn every situation into heaven, yeah. Oh, oh, you are my sunrise on the darkest day. Got me feeling some kind of way. Make me wanna savor every moment slowly, slowly. You fit me, telling me love how you put it on. Got the only key, know how to turn it on. The way you never lie, my ear, the only words I wanna hear. Baby, take it slow so we can last long.
Tú eres el imán y yo soy el metal. Me voy acercando y voy armando el plan. Solo con pensarlo se acelera el pulso.
Oh yeah. Ya, ya me está gustando más de lo normal. Todos mis sentidos van pidiendo más. Esto hay que tomarlo sin ningún apuro.
Despacito, quiero respirar tu cuello despacito. Deja que te diga cosas al oído, para que te acuerdes si no estás conmigo. Despacito, quiero desnudarte a besos despacito. Firmo en las paredes de tu laberinto y hacer de tu cuerpo todo un manuscrito.
ဆိုတော်ရီနဲ့ Justin Bieber ပူရဲပြီးတော့တည်ဆူထားတဲ့ Despacito ဆိုတဲ့သင်္ကေတနားဆင်ခဲ့ကြရတာပါရှင်။အခုတော့မျက်မှောက်ရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သောရရှင်နေကိုရိုင်းရင်ဖွင့်လာတာတွေကိုဒီ video ရေသောရရှင်အားလုံးနဲ့ဝေမျှပေးချင်ပါတယ်ရှင်။ပထမဦးဆုံးဖားခန်းကကိုရိုင်းတယ်လီဖုန်းခေါ်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်ဒေါ်ဆန်းမူသူက HIV virus ပိုကူးစက်ခံနေရသူတဦးဖြစ်ပါတယ်။သူ့ရဲ့ရင်ဖွင့်ချက်ကိုနားဆင်ကြပါဦး။သူကသူအလုပ်လုပ်နေတဲ့ဖားခန်းမှာဒီ HIV အိတ်ဆေးတွေစေချီချီခက်ခက်ခဲခဲဝယ်ယူရလို့တော်တော်ဒုက္ခများရပါတယ်ဆိုပြီးအခုလိုရင်ဖွင့်လာတာဖြစ်ပါတယ
်ကျမတို့ကတော့ညောမောင်းတာပေါ့ရှင်ဒါပေမဲ့လို့ကျောင်းတို့မှာဘယ်ကနေပြီးတော့ဒီအိညာန်ဒီယောဂဆိုတာတွဲလာမှတော့မသိပါဘူးအိညာန်ဒီဆေးတာပေါ့နော်အောက်ပိုင်းကဆေးရုံနေမှာတော့ထုတ်ပြီးတယ်လို့ပြောတော့ပြောတာပေါ့ဒါပေမဲ့ကျောင်းတို့မှာအောက်ပိုင်းကိုတွားဖို့နဲ့ကျောင်းတို့တငယ်ချင်းတွေကိုဆေးကမ်းမှာဆေးတူတူတောက်တဲ့လူတွေဝေးကြည့်တော့လေဟာစီဖို့စခအရန်ကုန်တာတဲ့ကျောင်းတို့ပြန်နေတာမှအိမ်ပြန်လို့မရပြည့်တော်မော်မတော်စိတ်ချင်းရပါတယ်ဒီမှာတိုက်ပွဲရတမျိုးဟိုကြောက်ရဒီကြောက်ရတမျိုးကျမတို့ကပေါ့နော်ဒီဥစ္စာဘယ်ကူးလဲဆိုတာဘလို့ဘလို့မှလည်းအပြစ်ပြောလို့တော့မရတော့ဖြစ်ပြီးမှတော့ကျမတို့ဆိုရင်ငယ်လေငယ်များပါမူးရဆေးဝါးလည်းမတုံဆွဲပါဘူးဘယ်ကနေဘလို့လောက်ကူးတာတော့မပြောတတ်ပါဘူးဗျာဒါကြောင့်မို့ကျမတို့ဘီယိုရလို့အရှင်ယောဂာနဲ့ပတ်သက်တဲ့အကြောင်းတွေကိုထုတ်လင့်ပေးပါလို့ကျမတို့ကျေးဇူးလက်တကယ်တင်ပါဘီယိုရလည်းကျမတို့အများအားတော့နားထောင်ပါ
ဒါကတော့ parking ကဒေါ်ဆမ်းမှုကိုရိုင်းဖုန်းဆက်ပြီးရင်ဖွင့်လာတာဖြစ်ပါတယ်။နောက်ထပ်ဒီချင်းပြည်နယ်ကရင်ဖွင့်လာတဲ့သောရရှင်တရားဦးရဲ့ရင်ဖွင့်တန်ကိုလည်းပြောပြပေးကြပါမယ်နော်။
သူကတော့ချင်းပြင်းနဲ့ထန်တလန်မျိုးကဖြစ်ပြီးတော့တော်ရရှင်မောင်သိမ့်ပါတယ်သူတို့စီမှာဒီပညာရေးစနစ်ရဲ့မင်းကြီးမမြဖြစ်နေရပုံလေးဟာကွယ်လေးရှိနေရပုံကိုသူအခုလိုထောက်ပြခြင်းလိုပါဆိုပြီးတော့ကိုရိုင်းချင်းဖွင့်လာပါတယ်ရှင်သူရကနဲ့ချင်းပြင်းနဲ့ထန်တလန်မျိုးနဲ့မှာအဆင့်တိုးပေးတယ်အဲ့ဒီအဆင့်တိုးပေးတဲ့ခါမှာအထူးသဖြင့်အလေတန်းကြောင့်ပေါ့နော်အလေတန်းကြောင့်အဆင့်တိုးပေးတ နောက်ပြီးတော့ကျောင်းသားဦးကြီးနေတဲ့ကျောင်းတွေကိုအဆင့်တိုးပေးလိုက်တယ်။ဒါမျိုးကမဖြစ်သင့်ဘူးလို့ခန္ဓာလမ်းမြေမှာရှိတဲ့ရွာသားတွေကအချင်းချင်းပြောကြတာပေါ့နော်။တချို့ကမလျှောက်လို့ဖြစ်မှာဘူးဆိုပြီးတော့မှပြောတယ်။ဒါဆိုတော့ဥပမာအင်ချေဖြစ်စေအင်ရှိတဲ့အင်ချေကလျှောက်လို့ရှိရင်ပေးမှာဒါဆိုတော့အင်ချင်းထင်ရရှိတဲ့ရွာကမလျှောက်လို့ရှိမပေးဘူး။ဒါဆိုလျှောက်တိုင်းပေးလို့ရှိရင်တော့ဒါမဲ့ဖြစ်ပါမလား။လူရဲ့ခြေနေနဲ့ကျောင်းသားဥရဲ့ခြေနေနဲ့နောက်ပြီးတော့လူရဲ့ခြေနေနဲ့အင်ချေနေနဲ့ကိုက်လာမကိုက်ဘူးလားဆိုတာမျိုးစစ်တင်နေတယ်။
ဒါကချင်းပြည်နယ်ထန်တလန်မြို့ကမောင်သိန်းဆိုတဲ့သောရရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ကိုရိုင်းရင်ဖွင့်လာတာဖြစ်ပါတယ်။သောရရှင်နေအခုလိုရင်ဖွင့်လာတာတွေသောရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်။တေးတောင်းလာတဲ့သောရရှင်နေကိုလည်းဆက်ပြီးတော့အလှည့်ပေးပါအောင်မယ်ရှင်။အခုတော့တေးတောင်းလာတဲ့သောရရှင်နေကိုအလှည့်ပေးချင်ပါတယ်နော်။သခိုင်းတိုင်းဝမ်းသူမြို့နယ်ကကိုမိုးထက်အာကာကတော့ရဝေးကအချက်တငယ်ချင်းနဲ့အားလုံးအတွက်တခြင်းလေးတစ်ပုဒ်တောင်းပါတယ်ဖြူဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဒေးတောင်းလာတဲ့သောရရှင်ကတော့နာမည်လဲပြောချိန်မရလိုက်ပေမဲ့တယ်လီဖုန်းကကြာသွားပါတယ်သူကလည်းဒီဖြူဖြူကြော်သိမ်းတည်ဆူထားတဲ့ဒီတခြင်းလေးကိုပဲတောင်းဆိုထားတာပါဒါကြောင့်မလို့ဒီတစ်ပတ်တော့ဒီဖြူဖြူကြော်သိမ်းရဲ့အရှုံးထက်ပိုသောဆိုတဲ့တခြင်းလေးနဲ့ဒီတစ်ပတ်ဖြောပြေးပေးကြပါရနော်ဒေတောင်းတဲ့သောရရှင်တွေရောသူ့ရဲ့ဒီရဝေးကအချက်တငယ်ချင်းတွေအားလုံးရောတိချစ် VOA သောရရှင်တွေရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်ဘိုရင်းနဲ့ချွဲနေတာတော့ငါအဖြစ်ချီတယ်လားအရကေကိုနာမလဲတော့ဘာမင်းရှာတဲ့ပြက်ကနာဘောရန်ဆောင်နာရီနဲ့သားရနေလိုက်တာ心空间不够没那张啊那是不是你啦真盼个拼命的他能得把我不好啦那哈路大家马上没地得你啦把狗马的我们走啦啦你哈马起那把那一把灭了啊不啊手被他你落在那面对过空啊气息没准来打心把那心也要的面对哭嘛啪啪肩膀那就是某所呀呀是你的痴来的吧你睡的啊那是你也忙你们低落吧
ပြည်ကျော်တိုင်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချံပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလွှာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ပြည်ဝေကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ချမ်းဖန်ကပြင်းပြင်းကြတာလင်းတဘာဝမဟုတ်လား။မဟာလူသားတည်းမနာမင်းသိသေးလား။ဘာကောမတော်မတူတာတော့နေဟာမချိနာပါ။အတိုင်းယူပါမြဲခံရဘဝအရှုံးပေးထားနေလို့တည်းမြားတွေကို Mama tira Sarà un dimelo Le zire Già mi zivano
မြမဘီမပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဘက်အဆင့်ရောက်ပြီလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင်
ရတဲ့ဇူလိုင်29ရက်နေ့ညကမြန်မာနိုင်ငံအလဲပိုင်းကြောက်ပတောင်းမြို့မှာဆောက်လက်ဆနေရင်တလုံးကိုအစ္စလမ်ဘာသာဝင်တွေရဲ့ဗလီလို့ဆွတ်ဆွဲပြီးလူအုပ်ကြီးကအကြမ်းဖက်မိရှုဖြိုချဖို့ကြိုးစားမှုတစ်ခုဖြစ်ပွားခဲ့ပါတယ်။အမုံတရားပြန်ပွားမှုတွေကြောင့်မွတ်စလင်တွေကိုမုန်းတီးမှုရှိနေတဲ့မြန်မာနိုင်ငံမှာလူအုပ်ကြီးရဲ့အခုလိုကြိုးပမ်းမှုမျိုးအထူးဆန်းလို့မဆိုနိုင်ပါဘူး။ဒါပေမဲ့ထူးဆန်းသွားတာကတော့ပြည်သူလူထုရဲ့အသက်အိုးအိမ်ကိုကာကွယ်ရမယ်၊တရားဥပဒေစိုးမိုးရေးအကောင့်ထယ်ဖော်ရမယ်၊အုပ်ချုပ်ရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့လွှတ်တော်အမတ်ပါပါဝင်ပြီးလူအုပ်ကြီးကအိမ်ကိုမိရှို့ဖျက်ဆီးမှစိုးရင်လို့ဆိုပြီးသူတို့ကိုယ်တိုင်ဘယ်ဟိုးနဲ့ထိုးချဖျက်ဆီးလိုက်တဲ့ကိစ္စပါမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဘယ်အဆင့်ရောက်နေပြီလဲလူစုလူဝေးဝါဒကပဲအောင်ပွဲခံနေသလားဆိုတာကုရပဆွေးနွေးတင်ပြသွားပါမယ
်ဖြစ်စဉ်အကြမ်းမြင့်ကတော့ခုလိုပါကြာပတောင်းမြို့နယ်တာယာအေးရက်ွက်ကစောက်လုံစာနှစ်ထပ်အိမ်ကြီးတစ်လုံးကိုအဲ့ဒီဗလီအဖြစ်အသုံးပြုဖို့စောက်တာပါဒါကိုဖြိုဖျက်ပေးပါဆိုပြီးလူစုလူဝေးနဲ့တောင်းဆိုရာကအစာပြူတယ်လို့သိရပါတယ်။လူစုလူဝေးနဲ့အကြမ်းဖက်ဖို့စူးစီးလာတဲ့အတွက်တပ်ဆိုင်ရာရဲတပ်ဖွဲ့အုပ်ချုပ်ရေးနဲ့လွှတ်တော်အမတ်ပါအဲ့ဒီနေရာကိုရောက်သွားတယ်လို့ဆိုပါတယ်။တစ်ဖက်မှာလူအုပ်ကြီးကဗလီလို့ဆွဆွဲနေပေမဲ့ဗလီဖြစ်နိုင်တယ်ဆိုတဲ့အထောက်အထားတစ်ခုတလေတောင်ရှိတာမဟုတ်ပါဘူး။ပြဿနာဖြစ်ပြီးတဲ့နောက်သတင်းမီဒီယာတွေကိုပြန်ပြီးဖြေကြားပေးတဲ့ကြော်ပတောင်းကတိုင်းစင်လွတ်တော်အမတ်ဦးအေးခိုင်ကကြောက်ပတောင်းမှာမွတ်စလင်နေအိမ်တအိမ်မှမရှိဘူးဆိုတာသူတို့သိတယ်။အခုနေအိမ်ကိုပိုင်ဆိုင်သူဟာလဲဗုဒ္ဓဘာသာဝင်ဆိုတာသူတို့သိတယ်။နောက်အဲ့ဒီနေအိမ်ဟာဗလီအဖြစ်အသုံးပြုဖို့တန်တရားဖြစ်စရာတချမ်းမှမတွေ့ရဘူးလို့လဲဆိုပါတယ်။ဒါဆိုရင်အဲ့ဒီအိမ်ကိုဘာကြောင့်ဖျက်ရတာပါလဲပေါ့။ဦးအေးခိုင်ပြောတာကတော့အဲ့ဒီနေအိမ်ဟာမြို့နယ်စီပင်သားရခွင့်ပြုချက်နဲ့စောက်တာမဟုတ်ဘူး။နောက်တစ်ချက်ကတော့လူအုပ်ကြီးကိုဒီအတိုင်းထားလိုက်ရင်သူတို့ဘာသာသူတို့မိရှို့ကြဖြတ်ကြလိမ့်မယ်အဲ့လိုဆိုအခြေအနေပိုးဆိုးသွားလိမ့်မယ်ဒါကြောင့်အဲ့ဒီအချက်နှစ်ချက်နဲ့တပ်ဆိုင်ရာအုပ်ချုပ်ရေးရဲလွှတ်တော်အမတ်အားလုံးတိုင်ပင်ပြီးဖြတ်မိတ်ပေးအာဏာပိုင်တွေကိုယ်တိုင်ကဗဟိုးသုံးပြီးဖြိုချဖြတ်စည်းလိုက်တာလို့ဆိုပါတယ်ဒီနေရာမှာအုပ်ချုပ်ရေးရဲနဲ့လွှတ်တော်အမတ်အာဏာပိုင်အားလုံးရဲ့စဉ်းစားချက်အလွန်အံ့ဩဖို့ကောင်းတာတွေ့နိုင်ပါတယ်ပြဿနာကိုဥပဒေအတိုင်းဖြေရှင်းဖို့မစင်းစားခဲ့သလိုအမှန်တိုင်းဖြေရှင်းဖို့လည်းစူးစမ်းတာမတွေ့ရပါဘူးခုလိုလူအုပ်နဲ့အကြမ်းဖက်ဖို့လုပ်တာကိုမတားဆီးအောင်မကဘသူတွေကသတင်းမှားတွေဖြန့်ပြီးအကြမ်းဖက်ဖို့လှုံ့ဆော်တယ်လေဆိုတာကိုလည်းစုံစမ်းဖော်ထုတ်ဖို့လုပ်တာမတွေ့ရပါဘူ
းပြဿနာကိုအကြမ်းဖက်ရန်ကြံရွယ်ချက်နဲ့မမှန်မကန်လှုံ့ဆော်မှုအဖြစ်ရဲရဲဝံ့ဝံ့ကင်တွယ်ခဲ့သင့်ပါတယ်လက်တွေ့မှာလည်းအဲ့ဒီနေပိုင်ရှင်ဟာဗုဒ္ဓဘာသာလင်မယားနှစ်ယောက်ဖြစ်ပြီးဓာတ်ပုံစတူဒီယိုတစ်ခုအတွက်အခုလိုတိဆောက်ထားတာလို့သိရပါတယ်။နေကိုဖြိုဖျက်ဖို့အာဏာပိုင်တွေပေးတဲ့နောက်ထပ်အကြောင်းပြချက်တစ်ခုကစီပင်မှာခွင့်ပြုချက်တင်မထားလို့လို့ဆိုပါတယ်။ဒီနေရာမှာမေးစရာမေးခွန်းရှိလာတာကအဲ့ဒီနေရာမှာအဲ့ဒီနှစ်ထပ်အိမ်ကြီးတိဆောက်ပြီးစီးကဏ္ဍဤအထိစီပင်ကမသိခဲ့ဘူးဆိုတာများလား။အဲ့ဒါမျိုးမဖြစ်နိုင်ဘူးဆိုတာအားလုံးကသိနေကြပါတယ
်။စီပင်သားရဥပဒေအရအရေးယူတယ်ဆိုရင်အရင်ကတည်းကအရေးယူဖို့လိုပါတယ်။အခုလိုလူစုလူဝေးနဲ့ဖြတ်ဖို့တောင်းဆိုလာရင်လေအာဏာပိုင်တွေဟာဒါကိုမရရတဲ့နည်းနဲ့တားဆီးရပါမယ်။နောက်ပိုင်းကျမှတီစဲစီပင်သားရဥပဒေအရပိုင်ရှင်ကိုဥပဒေအတိုင်းအရေးယူဖို့ပဲဖြစ်ရပါမယ်။တိတ်မကြသေးပါဘူး။ပြီးခဲ့တဲ့ဇူလိုင်လ4ရက်နေ့တုန်းကပဲရခိုင်ပြည်နယ်စစ်တွေမြို့ဓာပိုင်ဒုက္ခသည်စခန်းကမွတ်စလင်9ယောက်ရဲလုံခြုံရေးတယောက်ပါပြီးရောင်နေဦးစစ်ကမ်းကိုသွားပါတယ်။စစ်ကမ်းအရောက်မှာပါပြတနာမှမဖြစ်ပါဘဲနဲ့လူအုပ်စုကြီးကဂဲရီနဲ့ဝိုင်းထုအကျန်းဖက်ဝိုင်းတိုက်ခိုက်ကြလို့တယောက်သေးကြံ6ယောက်လုံးလဲဒဏ်ရာရသွားပါတယ်။သူတို့စီးသွားတဲ့ကားလဲပျက်စီးသွားပါတယ်။အခုလိုမင်းမဲ့တိုင်းမီဆန်ဆန်လူစုလူဝေးနဲ့အကျန်းဖက်တိုက်ခိုက်တပ်ဖြတ်မှုကြီးဖြစ်သွားခဲ့တာတော့အာဏာပိုင်တွေဟာလုံလောက်တဲ့အရေးယူမှုလုပ်တာမတွေ့ရပါဘူး။လူတယောက်ကိုဖမ်းထားတယ်ဆိုတာကလွယ်ပြီးတခြားဘလို့အရေးယူဆောင်ရွက်မှုမျိုးကိုမှထုတ်ပြန်တာမတွေ့ရပါဘူးအလားတူ2012ခုနှစ်နောက်ပိုင်းကာလမြန်မာနိုင်ငံတွင် ဘာသာရေးလူမျိုးရေးစံနဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့စဉ်ကာလတုန်းကလည်းအခုလိုပဲလူစုလူဝေးနဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေလူတွေကိုဝိုင်းဝန်းတပ်ဖြတ်တာတွေနေရအတော်များများမှာဖြစ်ပွားခဲ့ပါတယ်။အဲ့ဒီပြဿနာတွေနဲ့ပတ်သက်ရင်အာဏာပိုင်တွေအနေနဲ့ထိထိရောက်ရောက်အရေးယူကင်တွယ်နိုင်တာအလွန်ရှားပါတယ်။ဒါကြောင့်လေဒီနေ့ထက်တိလူစုလူဝေးနဲ့အကြမ်းဖက်တဲ့လုပ်ရက်ဆက်ပြီးရှင်သန်နေတာဖြစ်ပါတယ်။
ပြဿနာတွေအလုံးကိုဆန်းစစ်ကြည့်လိုက်ရင်အာဏာပိုင်တွေဟာအကြမ်းဖက်သမားတွေကိုထိထိရောက်အရေးယူတာမတွေ့ကြရပါဘူး။အလားတူအကြမ်းဖက်ဖို့လှုံ့ဆော်သူတွေလည်းများသောအားဖြင့်အရေးယူမခံကြရပါဘူး။ဒါတွေမကအမုန်းတရားပြန့်ပွားအောင်လှုံ့ဆော်သူတွေဟာလည်းဒီကနေ့ချိန်ထိအရေးယူတာမခံကြရပါဘူး။အခုကြောက်ပြောင်းပြဿနာမှာအာဏာပိုင်တွေဟာအကြမ်းဖက်ဖို့ကြိုးစားတာကိုဥပဒေနဲ့အညီမကင်တွယ်ခဲ့ရုံမကအားပေးကူညီရာရောက်တဲ့အပြုအမူကိုတောင်လုပ်ခဲ့ပါသေးတယ်။အဲလိုပြဿနာတွေကိုတရားဝင်တဲ့အညီထိထိရောက်အကောင့်ထဲမပေါ်နိုင်သေးသေး၍တရားဥပဒေစိုးမိုးရေးဆိုတာဖြစ်လာဦးမှာမဟုတ်သလိုနိုင်ငံတကာအလဲမှာမြန်မာနိုင်ငံရဲ့ပုံရိပ်ကလည်းဆက်ပြီးကျဆင်းနေဦးမှာပါပဲတဆက်တည်းအခုလိုလူစုလူဝေးနဲ့အကြမ်းဖက်မှုလုပ်တာမျိုးတွေလည်းထပ်ပြီးပေါ်ပေါက်လာဦးမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
စီဗောင်မြင့်ရဲ့ပြည်တွင်သတင်းတုံ့ပြန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့အထူးခြားဆံပြသတင်းများအစီအစဉ်လှည့်ပါဒီတစ်ပတ်မှာတော့သီရိလင်္ကာနိုင်ငံထရီခိုမာလီမြို့အနီးကပင်လယ်ထဲကိုမျောလာတဲ့ဆင်နှကောင်ကိုသီရိလင်္ကာရေတပ်ကတဘာဝတော်ရိုင်းတရိတ်ဆန်ထိန်းသိမ်းရတောင်ဝန်ရှိသူတွေနဲ့ပူးပေါင်းပြီးကယ်ဆယ်ခဲ့ပါတယ်အိုလံပစ်ဆုဒဇိတ် 28 ကြိမ်ရခဲ့တဲ့အမေရိကန်နိုင်ငံရေကူးချန်ပီယံမိုက်ကယ်ဖယ်ဟာငမန်းဖြူကြီးနဲ့ရေကူးပြန်ပြီးရှုံးသွားခဲ့ပါတယ်အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချမ်းနဲ့အတူတင်ပြပေးပါမယ်ရှင်သီရိလင်္ကာနိုင်ငံထရင်ကိုမာလီမြို့အနီးကပင်လယ်ထဲကိုမျောသွားတဲ့ဆင်နှကောင်ကိုသီရိလင်္ကာရေတပ်ကတဘာဝတော်ရိုင်းတရိတ်ဆန်ထိန်းသိမ်းရေးတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးကယ်ဆယ်ခဲ့ပါတယ်စင်ကောင်ပင်လယ်ထဲမျောသွားတာကိုကင်းလက်သင်္ဘောကတွေ့ရှိခဲ့တာဖြစ်ပြီးတော့အခုလိုပူပေါင်းကယ်တင်ခဲ့တာပါပင်လယ်ထဲမျောနေတဲ့စင်ကောင်ကိုကမ်းခြေပဲရောက်အောင်ကြော်ကွင်းနဲ့ဆွဲပြီးရောက်အောင်ပို့ပေးခဲ့တာပါရေတိမ်ပိုင်းရောက်တဲ့အခါကျမှသာစင်တွေကိုကြော်ကွင်းကလွှတ်ပေးပြီးတော့ကမ်းပေါ်ကိုသူ့ဘာသာသူလမ်းလျှောက်တက်သွားခဲ့တာပါအဲနောက်မှာတော့ 4.0 တောထဲကိုရောက်သွားကြတာဖြစ်ပါတယ်ဒီလအစောပိုင်းတုန်းကလည်းကမ်းခြေကနေ 15 ကီလိုမီတာအကွာပင်လယ်ထဲရောက်နေတဲ့စင်ပေါက်လေးတစ်ကောင်ကိုကယ်ဆယ်ခဲ့ရပါသေးတယ်ရှင်
အိုလံပစ်ဆုဒဇိတ် 28 ကြိမ်ရခဲ့တဲ့အမေရိကန်နိုင်ငံကရေကူးချန်ပီယံမိုက်ကယ်ဖယ်ဟာငမန်းဖြူကြီးနဲ့ရေကူးပြိုင်ပြီးတော့ရှုံးသွားခဲ့ပါတယ်။ဖယ်ဟာပင်လယ်ထဲမှာရေကူးခဲ့တာဖြစ်ပေမဲ့ငမန်းဖြူကြီးနဲ့တော့ရှင်ပြိုင်ပြီးကူးခဲ့တာမဟုတ်ပါဘူး။ကွန်ပျူတာနည်းပညာအရဖန်တီးထားတဲ့ငမန်းဖြူကြီးရဲ့ပုံရိပ်နဲ့ပြိုင်ကူးခဲ့တာပါ။စံချိန်တွေအများကြီးချိုးခဲ့ပြီးရွှေဒဇိတ်တွေရယူနိုင်ခဲ့တဲ့အမေရိကန်နိုင်ငံသားရေကူးချန်ပီယံဟာတကယ့်ငမန်းတွေနဲ့ရေတူတူမကူးဘူးလို့အမြဲပြောဆိုခဲ့တာပါ။အခုပြိုင်ပွဲမှာမီတာ100အကွာအဝေးကိုပင်လယ်ထဲမှာကူးခဲ့တာဖြစ်ပြီးတော့ငါအမိလို့ရေရဲကြီးတစ်ခုကိုလည်းသူ့ရဲ့ခြေထောက်မှာတက်ဆင်ထားခဲ့ပါတယ်။သူ့ရဲ့စံချိန်ကတော့ 38.1 စက္ကန့်ဖြစ်ပြီးငမန်းရဲ့စံချိန်က 36.1 စက္ကန့်ဖြစ်ပါတယ်။အခုလိုရေကူးပြိုင်တဲ့အစီအစဉ်ကို Discovery Channel ရုပ်သံလိုင်းကစီစဉ်တင်ဆက်ခဲ့တာဖြစ်ပြီးတော့ Fell ရဲ့ဘေးမှာငမန်းကြီးရေရှင်ကူးနေတယ်လို့ထင်ရအောင်ကွန်ပျူတာနဲ့ဖန်တီးပြခဲ့တာပါ။လူတယောက်ရဲ့အမြန်ဆုံးကူးနိုင်တဲ့နှုံးကတော့တနအီကို8ကီလိုမီတာကနေ10ကီလိုမီတာဖြစ်ပြီးတော့ငမန်းကတော့တနအီကိုကီလိုမီတာ40လောက်အထိရောက်အောင်ကူးနိုင်ပါတယ်ခင်ဗျာ
ရုရှားနိုင်ငံမော်စကိုမြို့ကယင်းယင်းဒီမှာလူပေါင်း3,000လောက်ပါဝင်တဲ့လက်ဝတ်ထိုးနီးစုပေါင်းတင်ကြားပေးခဲ့တာဂင်းနဲ့ကမ္ဘာစံချိန်ကျိုးသွားခဲ့ပါတယ်ရင်းမြင်းဒီမှာကျင်းပတဲ့ပွဲမှာအညာတရာစစ်တီများအုတ်ဂူမှာပန်းတွေချတဲ့အခမ်းအနားနဲ့စတင်ခဲ့ပါတယ်။နမကြီးလက်ဝတ်သမားတွေအနားယူသွားတဲ့လက်ဝတ်သမားကြီးတွေနဲ့အတူရုရှားလက်ဝတ်အစည်းအရုံးနဲ့နိုင်ငံတကာလက်ဝတ်အသင်းချုပ် AIBA လည်းပါဝင်ဆင်နွှဲခဲ့ပါတယ်။အိုလံပစ်လက်ဝတ်ချန်ပီယံ Olga Saitova နဲ့ Alexi Sichenko တို့နှစ်ဦးကဦးဆောင်ပြီးလူ3,000လောက်ကိုလက်ဝတ်တင်ကြားပေးခဲ့တာပါ။2015ခုနှစ်က Floyd Mayweather Jr. တင်ထားခဲ့တဲ့လူပေါင်း960ယောက်ပါဝင်တဲ့စူပေါင်းလက်ဝတ်တင်ကြားတဲ့စံချိန်ကိုချိုးလိုက်တာလည်းဖြစ်ပါတယ်။ရုရှားသမ္မတဘူတင်ကလည်းဂုံပြူချီကျူးသတင်းစကားပေးပို့ခဲ့ပြီးပါဝင်သူတွေကိုလည်းကျန်းမာတဲ့ဘဝထိမ့်သိမ့်ဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံတော်ဝန်တခြားမြို့ကြီးတွေမှာလည်းလက်ဝတ်နဲ့ပတ်သက်တဲ့ပွဲတွေကျင်းပပြီးဆင်နွှဲတာတွေလည်းရှိခဲ့ပါတယ်ရှင်။
လက်မအဖို့ရှိဖို့များစိတ်ကူးမိပါသလားအခုခေတ်မှာတော့လက်မအဖို့တက်ချင်ရင်တက်လို့ရနေပါပြီဗြိတိန်နိုင်ငံလန်ဒန်တော်ဝင်အမှုပညာကောလိပ်မှာထုတ်ကုန်ပစ္စည်းဒီဇိုင်းပညာသင်ကြားနေတဲ့ကျောင်းသူတဦးဖြစ်တဲ့ဒန်နီကလော့ဒ်ကစိတ်ကူးအကြံဉာဏ်ရပြီးတီထွင်ခဲ့တာပါသူတီထွင်ခဲ့တဲ့လက်ချောင်းလေးကိုတက်တရလက်မလို့နာမည်ပေးထားတဲ့အပြင်သုံးဘက်မြင်ပရင်တာနဲ့ထုတ်လုပ်ထားတာဖြစ်ပြီးတော့ခြေထောက်နဲ့ထိန်းချုပ်ရတာပါခြေတုလက်တူလို့ခေါ်ဆိုနေကြတဲ့ prosthetic ဆိုတဲ့ဆက်လုံးမူရင်းအတိတ်ပဲပေါင်းဆက်ခြင်းဆိုတာကိုမထင်မှတ်ဖဲရှာဖွေတွေ့ရှိခဲ့ရကနေအခုလိုဖန်တီးဖို့အကြံရသွားတာလို့ cloud ကပြောပါတယ
VOA မြန်မာပိုင်းတနင်္ဂနွေနေ့ညမှာထုတ်လွှင့်တဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမသိင်္ဂီထိုက်ကြီးညာပေးပါမယ်ရှင်။
မြန်မာနောက်သတင်းဌာနရဲ့အက်ဒီတာချုပ်ဦးစိုးဝင်းကိုရန်ကုန်မြို့မင်္ဂလာဒုံလေးစိတ်မှာဖမ်းဆီးလိုက်ပါတယ်။ဆက်သွယ်ရေးဥပဒေပုံမှန် 66 ဂါကြီးနဲ့တရားစွဲဆိုခံထားရတဲ့မြန်မာနောက်သတင်းဌာနရဲ့အက်ဒီတာချုပ်ဦးစိုးဝင်းဟာဘန်ကောက်ရုံးခွဲကိုရုံးလုပ်ငန်းလွှဲပြောင်းစရာတွေရှိတာကြောင့်တညာအိတ်ခရီးအနေနဲ့သွားဖို့ဒီကနေ့ညနေရန်ကုန်လေးစိတ်ကိုအရောက်မှာမင်္ဂလာဒုံရဲစခန်းကဖမ်းဆီးလိုက်တာဖြစ်တယ်လို့မြန်မာနောက်သတင်းဌာနရဲ့သတင်းထောက်ချုပ်ကိုထက်ခေါင်လင်းကပြောပါတယ်။မဘာသာဆရာတော်ဦးဝီရသူနဲ့ပတ်သက်ပြီးရေးသားထားချက်ကိုဦးစွေဝင်းကသူ့ရဲ့လူမှုကွန်ရက်မှာမျှဝေတာကိုမကျေနပ်တဲ့ကိုကျော်မျိုးရွှေဆိုသူကဆက်သွယ်ရေးဥပဒေပုံမှန်နဲ့အမှုဖွင့်ခဲ့တာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်လို့လာရောက်အဖမ်းခံဖို့ရဲစခန်းကဦးစွေဝင်းကိုအကြောင်းကြားခဲ့ပြီးနောက်မှာဦးစွေဝင်းဘက်ကလာမယ့်ဩဂုတ်လ3ရက်နေ့မှာလာရောက်အဖမ်းခံမယ်လို့အကြောင်းကြားခဲ့ပြီးအခုလိုဖမ်းဆီးခံရတာဖြစ်တယ်လို့လည်းမြန်မာနောင်သတင်းထောက်ကိုထက်ခေါင်လင်းကပြောပါတယ်ရှင်။မြန်မာနိုင်ငံမှာယာတိတုတ်ကွေး H1N1 ဖြစ်ပွားသူ52ဦးအတီးပြုတ်ထားပြီး10ဦးသေဆုံးခဲ့ရပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။တန်တရာယာတိတုတ်ကွေးနဲ့ဆေးရုံတဲကုသသူပေါင်း182ဦးရှိခဲ့ပြီးဒီထဲက52ဦးကိုယာတိတုတ်ကွေးဖြစ်ပွားသူအဖြစ်အတီးပြုတ်ခဲ့တာဖြစ်ပါတယ်။ယာတိတုတ်ကွေးပြန့်နှံ့ဖြစ်ပွားမှုကိုကြိုတင်ကာကွယ်ရေးစီစဉ်တဲ့အနေနဲ့မန္တလေးတိုင်းမထရာမြို့မှာနှစ်ဆင်ကျင်းပတဲ့ရိုးရာတောင်ပြုံးနှစ်ပွဲကိုပိတ်ဖို့ဒီကနေ့မန္တလေးတိုင်းဝန်ကြီးချုပ်ကညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားဘက်ကအခုနောက်ဆုံးဒုံးကျည်ဆန်းသတ်မှုဟာဆိုရင်အမေရိကန်ပြည်ထောင်စုဘက်ကနောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုသစ်တွေကိုရည်ရွယ်ပြီးပြင်းထန်တဲ့သတိပေးချက်ဖြစ်တယ်လို့မြောက်ကိုရီးယားကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။လက်နက်ကျွမ်းကျင်သူတို့အဆိုအရတော့မြောက်ကိုရီးယားရဲ့အခုနောက်ဆုံးဆန်းသတ်တဲ့ဒုံးကျည်ကအမေရိကန်ပြည်ထောင်စုကိုရောက်ရှိနိုင်တယ်လို့ပြောဆိုထားတာပါ။အထူးကြံကွန်မြူနတီနိုင်ငံကိုအထိနာစေရေးအမေရိကန်ဘက်ကမဖြစ်နိုင်တာတွေစိတ်ကူးရင်လှုပ်ဆောင်နေတာတွေကနေနိုးထသင့်ပြီလို့လဲမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်အမေရိကန်လေတပ်ရဲ့ B1B ဘုံးကျဲလေယာဉ်တွေကိုရီးယားကျွန်းဆယ်ပေါ်ကနေပြန်တန်းခဲ့ပြီးတဲ့နောက်နိုင်ပိုင်းအကြာမှာပဲမြောက်ကိုရီးယားအစိုးရကအခုလိုကြေညာချက်ထုတ်တာဖြစ်ပါတယ်ဗင်နီဇွဲလားနိုင်ငံမှာတော့သမ္မတမာဒူရိုစီစဉ်ပြီးအငင်းပွားစရာဖြစ်နေတဲ့ရွေးကောက်ပွဲအတွက်မဲယုံတွေကိုစတင်ဖွင့်လှစ်လိုက်ပြီးမဲဆန္ဒရှင်တွေဟာနိုင်ငံရဲ့ဖွဲ့စည်းပုံအစ်စ်ပြန်လည်ရေးဆွဲမဲ့တိုင်းပြည်ပြည်ပြုတ်လွတ်တော်အတွက်မဲပေးနေကြပြီဖြစ်ပါတယ်ရှင်
။တရင်အချင်းချုပ်ကိုမတ်တင်ယူထိုက်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမူကမှစွန့်မှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zonyan ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.